Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါခင်ဗျာ။ Washington မြို့တော် View American တန်ကနေ2016ခုနှစ် September 3ရက်စနေညပိုင်းမြန်မာဘာသာစီစဉ်တွေကိုမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိလိုင်းဒိုမီတာ24 25 30နဲ့ 50 နဲ့လိုင်းလမ်းမီတာ 190 တို့ကနေစတင်တန်လွင့်နေပါပြီ။ဒီညအတွက်စီစဉ်မှုကတော့ကျွန်တော်ရန်နိုင်ပါ
။မင်္ဂလာညချမ်းပါတောတာရှင်များရှင်။ဒီကနေ့ညပိုင်းသတင်းတွေကိုမှခွန်ညိုနဲ့ကျွန်မအနားငလောက်တို့ပြောပြပေးမှာပါ။ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်တည်ညှိနှိုင်းခံကိုတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံကိုရောက်ရှိနေပါပြီ။မနစ်ကပါရီမာရရှိခဲ့တဲ့ကာဗွန်ဒိုင်အောက်ဆိဒ်တန်းငွေရှော့ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ကပဲကြေညာပါရယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဒါကာမှာဇူလိုင်လ3ရက်နေ့ကလူ22ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တပ်ခိုက်တဲ့သူတွေကိုတင်နန်းပေးခဲ့သူအဖြစ်ယုံကြည်ရသူဟာတောက်ကြနေညကစီးနှင်းဝင်ရောက်မှုမှာသေဆုံးသွားပြီလို့ရဲအရာရှိတွေကပြောပါရယ်။ဒီလိုသတင်းတွေကြားဖို့ရှိပါရယ်ကိုရန်နိုင
်။ဟုတ်ကဲ့ပါ။သတင်းတွေပြီးနောက်ဆင်ရမယ့်အထဲမှာတော့နေပြည်တော်မှာကျင်းပတဲ့21ရာစုပြည်လုံးညီလာခံကတော့ဒီကနေ့မှပဲကျင်းပပြီးစီသွားခဲ့ပါပြီ
။အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါလေ။ဒီကိုယ်တိုင်ကျင်းမှာသွားရတာဒီလိုဖြစ်တာဟာဘာမှကြောက်ရွံ့မှု
နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်ပြည်လုံးညီလာခံမှာဒီကနေ့ပြောသွားတာဖြစ်ပါတယ်။နေညိုင်းညီလာခံနောက်ဆုံးနေ့သတင်းပေးဖို့ချက်အပြည့်စုံနဲ့အတူဒီညီလာခံကနေရှေ့ဘာတွေဆက်လုပ်သွားဖို့လိုသလဲဆိုတဲ့နိုင်ငံရေးကဲခတ်တွေရဲ့သုံးသပ်ချက်တွေကိုလည်းနားဆင်ရမှာပါ။ဒါပြင်ပတ်စင်ကဏ္ဍတွေမှာတော့မြန်မာတခွင်အစည်းအဝေးနဲ့စနေညတိုက်ရိုက်လေလံအစည်းအဝေးတွေကိုလည်းထုတ်လွှင့်ပေးသွားဖို့ရှိပါတယ်။ဒီကြောင့်နေမတိုင်ခင်မှာတော့အခုအရင်ဆုံးနောက်ဆုံးရနိုင်ငံတကာသတင်းတွေကိုနှမ်းလောင်နဲ့မခွန်ညူလို့အကြေညာပေးမှာဖြစ်ပါတယ်ဗျာ။
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်တည်ညှိနှိုင်းခံကိုတခြားကမ္ဘာကောင်းဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံဟန်ဂျိုကိုစနေနေ့နေ့ခင်းပိုင်းမှာရောက်ရှိပါရယ်။ညှိနှိုင်းခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံမှာပါ။ထိပ်တည်ညှိနှိုင်းခံကိုတနင်္ဂနွေနေ့တနင်္လာနေ့ရက်တာကျင်းပမှာပါ။တည်ညှိနှိုင်းခံပြီးရင်မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ချင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေကြာရာပတင်းနေ့အထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်တည်ညှိနှိုင်းခံကိုတက်ရောက်မှာပါ။ G20 ညှိနှိုင်းခံအတွင်းခက်ခဲတဲ့အကြောင်းအရာအတော်များများနဲ့မစ္စတာအိုဘားမားရင်ဆိုင်ရမှာဖြစ်တယ်လို့နှိကွေးနေတဲ့ကမ္ဘာစီးပွားရေးဦးမော်လာအောင်ဘလို့အကောင်းဆုံးလုပ်ကြမလဲဆိုတာနဲ့ရာဒီဥဒုပြောင်းလဲမှုကိုရပ်တန့်သွားအောင်ရှစ်ဆက်တိုးလှုပ်ကင်သွားဖို့ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20ကအကောင်းဆုံးတွေအပြင်းထန်ဆွေးနွေးကြမှာပါအိုဘားမားဟာသမ္မတတယောက်အနေနဲ့အာရှကိုဆက်တကြိမ်မြောက်ခီထွက်တာဖြစ်ပြီးသူ့ရဲ့ရှစ်နှစ်ကြာသမ္မတတန်အတွင်းအာရှဒေသရင်းအမေရိကန်ရဲ့ဩဇာလွှမ်းမိုးမှုအားကောင်းအောင်ကြိုးပမ်းလာတာဖြစ်ပါတယ်။အိုဘားမားဟာတရုတ်သမ္မတရှီအပြင်တူရကီသမ္မတရာဂျစ်ထိုင်ယက်အာရိုဝါနဲ့လည်းတွေ့ဆုံဖို့ရှိပါတယ်။ဒါအပြင်ရုရှားသမ္မတဗလာဒီမီယာပူတင်နဲ့လည်းညှိနှိုင်းခံပေးပါမှာတွေ့ဆုံလိမ့်မယ်လို့ခန့်မှန်းရပါတယ်။ပရတင်ဝန်ကြီးချုပ်ထရီဆာမေနဲ့လည်းတနင်္ဂနွေနေ့မှာအိုဘားမားတွေ့ဆုံမယ်လို့အင်ဖြူရောကပြောပါရယ်။ဒါဟာဆိုရင်ဥရောပတံပကားကနေပရတင်နိုင်ငံခွဲထွက်ဖို့မဲပေးရွေးချယ်ခဲ့တာကြောင့်ဒေးဗစ်ကင်မရွန်ရထူးကနှုတ်ထွက်ပြီးဇူလိုင်လမှာစတင်တာဝန်ထမ်းဆောင်ခဲ့တဲ့ဝန်ကြီးချုပ်မေနဲ့အိုဘားမားတို့ပထမဆုံးအကြိမ်တွေ့ဆုံကြတာလည်းဖြစ်ပါရယ်
။မနစ်ကပါရီမှာရခဲ့တဲ့ကာဗွန်ဒိုင်အောက်ဆိုဒ်တန်ငွေရွှတ်ချရေးသဘောတူညီချက်ကိုအတည်ပြုကြောင်းတရုတ်နိုင်ငံကဒီကနေ့ပဲကြေညာသွားပါရယ်။ဒါကြောင့်ဒီနှစ်ကုန်မှာပါရီသဘောတူညီမှုအကောင့်ထဲဖော်ဖို့ကြိုးပမ်းမှုတွေအတွက်အထောက်ပံ့ဖြစ်လာပါရယ်။အမေရိကန်အနေနဲ့လည်းတရုတ်နိုင်ငံဟွန်ဂျူးမြို့မှာမနေ့ပံတနင်္ဂနွေနေ့မှာကျင်းပမယ့်စီးပွားရေးအင်အားကြီးနိုင်ငံ20 G20 ညီလာခံမတိုင်ခင်ပဲရစ်သဘောတူညီချက်မှာတရားဝင်ပူးပေါင်းဆောင်ရွက်ခဲ့တဲ့အကြောင်းကြေညာလိုက်မယ်လို့ယူဆရပါတယ်။သမ္မတအိုဘားမားအစိုးရတက်တန်း၈နှစ်အတွင်းမှာအမေရိကန်နဲ့တရုတ်နှစ်နိုင်ငံကြားအင်တာနက်ကနေသတင်းအချက်လက်တွေခိုးယူတိုက်ခိုက်မှုတောင်တရုတ်ပင်လယ်အရေးနဲ့တရုတ်ရဲ့အင်နီချင်းတောင်ကိုရီးယားမှာဒုံးလက်နဲ့ကာကွယ်ရေးတက်ဖြတ်ချထားမဲ့အစီအစဉ်တွေကြောင့်ဆက်ဆံရေးတင်းမာမှုမြင့်မားခဲ့ပေမဲ့ရာသီဥတုပြောင်းလဲမှုကိုတိုက်ဖြတ်ရင်းမာတော့အတူလက်တွဲဆောင်ရွက်ဖို့နှစ်နိုင်ငံလုံးကကြေညာခဲ့တာပါဆက်ရုံလုံယုံတွေကြောင့်ကာဗွန်ဒိုင်အောက်ဆိုဒ်ဓာတ်ငွေထုတ်လွှတ်မှုအမြင့်ဆုံးနိုင်ငံဟာတရုတ်ဖြစ်ပြီးအမေရိကန်ကဒုတိယအများဆုံးဖြစ်ပါတယ်အမေရိကန်နဲ့တရုတ်နှစ်နိုင်ငံပေါင်းရဲ့ဒီကာဗွန်ဒိုင်အောက်ဆိုဒ်ဓာတ်ငွေထုတ်လွှတ်မှုပမာဏဟာတစ်ကမ္ဘာလုံးရဲ့38ရာခိုင်နှုန်းရှိနေတာပါ
အမေရိကန်သမ္မတရွေးကောက်ပွဲမှာကိုယ်စားလှယ်လောင်းတို့ရဲ့စကားစစ်ထိုးပေါ်ရဟအမြဲလိုအရေးပါလာပါတယ်။ဒါပေမဲ့လည်းပုံမှန်မဟုတ်ပဲလူကြိုက်နဲလာတဲ့သမ္မတကိုယ်စားလှယ်လောင်းတွေဖြစ်တဲ့ Hillary Clinton နဲ့ Donald Trump နဲ့အူစလုံးအတွက်ဒီနှစ်စကားစစ်ထိုးပေါ်ရဟမဲဆန္ဒရှင်တွေပေါ်ပုံမှန်ထက်လွန်မိုးမဲ့ပုံရှိပုံပေါ်ပါတယ်။ဒီနှစ်အတွက်မဲဆန္ဒရှင်တွေရဲ့သဘောထားပြက်ပြက်သားသားမရှိလာသလိုတစ်ဖက်ဖက်ကိုထောက်ခံမှုစိတ်ဆန္ဒရှိတဲ့သူတွေအတွက်တစ်ဖက်ကိုပြောင်းပြီးတော့မဲပေးလိုက်ဖို့ကတိတ်မခက်လာဘူးဆိုပြီးတောင်ကာရိုလိုင်းနာတက္ကသိုလ်နိုင်ငံရေး Institute က Director Dan Shana က AP သတင်းဌာနကိုပြောပါရယ်။ Washington Post နဲ့ ABC သတင်းဌာနတို့ဒီသတင်းမှာအစောပိုင်းကထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရ American 47ရာခိုင်နှုန်းက Hillary Clinton ကိုသဘောကျပြီးတော့56ရာခိုင်နှုန်းကသဘောမကျဘူးလို့ The Washington Post ကဆိုပါတယ်ဒါဟာလူမှုအမြင်ကွင်းမှာ25နှစ်နေပါကြအောင်ကျင်းလည်ခဲ့တဲ့ Hillary Clinton အတွက်လူကြိုက်အနည်းဆုံးကာလလဲဖြစ်တယ်လို့ဆိုပါတယ် Trump ရဲ့အခြေအနေကပိုးပြီးတော့တောင်ဆိုပါတယ် American 35ရာခိုင်နှုန်းကလာသူ့ကိုထောက်ခံပြီးတော့63ရာခိုင်နှုန်းကသဘောမကျဘူးလို့သတင်းစာကဖော်ပြပါတယ်သမ္မတကိုစလဲလောင်း2ဦးရဲ့စကားစစ်ထိုးပွဲကို3ချိန်မှာဖြစ်ပြီးပထမဦးဆုံးပွဲကိုတော့စက်တင်ဘာလ26ရက်နေ့ဒုတိယပွဲကိုတော့အောက်တိုဘာလ19ရက်နေ့ဒီခါမှာရှင်အောက်တိုဘာလ9ရက်နေ့တတိယပွဲကိုတော့19ရက်နေ့မှာကျင်းပမှာဖြစ်ပါတယ်
အမေရိကန်ပြည်ထောင်စုအလယ်ပိုင်းအိုကလာဟိုမားပြည်နယ်မှာစနေနေ့မနက်ကပြည်အား 5.6 ရှိတဲ့မြင်းငလင်းလှုပ်သွားခဲ့ပြီးအမေရိကန်အလယ်ပိုင်းဒေသအတော်များများမှဒီငလင်းလှုပ်တာကိုသိလိုက်ကြပါတယ်အခုချိန်ထိတော့ထိခိုက်ဒဏ်ရာရတဲ့သတင်းမရှိသေးပဲအိုကလာဟိုမားပြည်နယ်စစ်တီမြို့ကန်တွေကပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ပြောကြောင်းအဲ့ဒီဘက်ကလာတဲ့သတင်းတွေမှာဖော်ပြပါတယ်အမေရိကန်ဘူမိတိုင်းတာရေးဌာနကတော့ဒီထိခိုက်ဒဏ်ရာရမှုပျက်စီးဆုံးရှုံးမှုတွေနည်းနိုင်တယ်လို့ပြောပါတယ်အိုကလာဟိုမားပြည်နယ်ပေါ်နီမြို့အနောက်မြောက်ဘက်14ကီလိုမီတာအကွာကိုဗဟိုပြုပြီးဒီငလင်းလှုပ်သွားခဲ့တာပါဒါပေမဲ့ငလင်းဗဟိုချက်နဲ့ကီလိုမီတာ900အကျော်မှရှိတဲ့မစ်ဆူရီပြည်နယ်ဆန်လူးဝစ်မြို့အိုဝါပြည်နယ်ဒမွိုင်းမြို့တို့အထိငလင်းလှုပ်တာကိုခံစားသိရှိခဲ့ကြပါတယ်အလားတူပဲ2012ခုနှစ်တုန်းကလည်းအိုကလာဟိုမားပြည်နယ်မှာအင်အားအပြင်းဆုံးငလင်းတစ်ခုလှုပ်ခဲ့ပါတယ်အိုကလာဟိုမားပြည်နယ်မှာအခုနှစ်ပိုင်းတွေအတွင်းပြင်းအား3နဲ့အထက်ငလင်းတွေလှုပ်လာတာဟာမြေကြီးတဲကအရေးဖိအားကိုသုံးပြီးမြေကြီးတဲကလောင်စာတွေကိုထုတ်ယူမှုကြောင့်အိုကလာဟိုမားပြည်နယ်အစိတ်ပိုင်းတချို့ကိုမြောက်ပိုင်းကယ်လီဖိုးနီးယားပြည်နယ်လိုပဲငလင်းလှုပ်လေရှိတဲ့နေရာဖြစ်လာစေတယ်လို့ AP သတင်းဌာနကဆိုပါတယ
် VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9နာရီကနေ10နာရီအစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 1239လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလမ်းမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
ဗီအိုအမြန်မာပိုင်းကနေစနေနေ့ညပိုင်းသတင်းတွေကိုဆက်လက်ထုတ်လွှင့်နေပါတယ်နိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်နိုင်ငံခြားရေးဝန်ကြီးတော်အောင်ဆန်းစုကြည်ဟာမကြာခင်ရက်ပိုင်းအတွင်းပြပခီးစင်တွေဆက်တိုက်ထွက်ဖို့ရှိနေပါတယ်။ဒီထဲမှာပထမအဦးဆုံးခီးစင်ကတော့အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အရှေ့တောင်အာရှနိုင်ငံများအဖွဲ့အာဆီယံထိပ်သီးအစည်းအဝေးတွေကျင်းပမယ့်လာအိုစ်နိုင်ငံကိုသွားမှာပါ။ဒီခီးစင်တွေနဲ့ပတ်သက်ပြီးတော့နိုင်ငံခြားရေးဌာနညွှန်ကြားရေးမှူးဒေါက်အေးအေးဆိုက VOA ကိုအတည်ပြုပြောဆိုပါတယ်။အရှေ့အာရှထိပ်သီးအစည်းအဝေးနဲ့အာဆီယံထိပ်သီးအစည်းအဝေးတွေကိုလာအိုစ်နိုင်ငံဗီယန်ဂျင်းမြို့တော်မှာစက်တင်ဘာလ6ရက်နေ့ကနေ10ရက်နေ့ထိကျင်းပမှာဖြစ်ပြီးအမေရိကန်သမ္မတဘာရက်အိုဘားမားအပါဝင်ဒေတာရင်းကထိတ်တန့်ကောင်းဆောင်နဲ့တက်ရောက်ကြပါမယ်။နိုင်ငံကောင်းဆောင်အတီတီမိန့်ခွန်းပြောကြမယ်80ကြိမ်မြောက်ကုလသမဂ္ဂထွေထွေညီလာခံကိုတော့စက်တင်ဘာလ20ရက်နေ့မှာစတင်ပါမယ်။နယူးယောက်မြို့မှာကျင်းပမယ်ကုလသမဂ္ဂထွေထွေညီလာခံကိုတက်ရောက်ဖို့အမေရိကန်ပြည်ထောင်စုကိုဒေါက်အောင်ဆန်းစုကြည်လာရောက်တဲ့အခါဝါရှင်တန် DC မြို့တော်ကိုလည်းလာပြီးတော့သမ္မတဘာရက်အိုဘားမားနဲ့တီးခြားတွေ့ဆုံမှာဖြစ်ပေမဲ့အစီအစဉ်အသေးစိတ်ကိုတော့မသိရသေးပါဘူး။သမ္မတအိုဘားမားကသူ့ရဲ့သမ္မတသက်တမ်းအတွင်းအမေရိကန်ပြည်ထောင်စုကိုလာရောက်ဖို့ဒေါက်အောင်ဆန်းစုကြည်ကိုဖိတ်ကြားတာကိုဒေါက်အောင်ဆန်းစုကြည်ကလက်ခံထားတာပါ။အမေရိကန်အစိုးရအမျိုးသားလုံခြုံရေးဆိုင်ရာဒုတိယအကြံပေးပုဂ္ဂိုလ်ဘန်ဒရော့ရဲ့ဇူလိုင်လမြန်မာနိုင်ငံခီးစဉ်အတွင်းနေပြည်တော်မှာဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံချိန်မှာသမ္မတအိုဘားမားရဲ့ဖိတ်ကြားချက်ကိုဘန်ဒရော့ကပြောဆိုခဲ့တာပါ။အိန္ဒိယနိုင်ငံဂေါဝပြည်နယ်ပန်ဂျပ်မြို့မှာအောက်တိုဘာလ15ရက်နဲ့16ရက်တွေမှာကျင်းပမဲ့၈ကြိမ်မြောက် BRICS ထိပ်သီးအစည်းအဝေးနဲ့အတူ BIMSTEC ထိပ်သီးအစည်းအဝေးကိုလည်းကျင်းပမှာပါ။BRICS ထိပ်သီးအစည်းအဝေးပေါ်ကို Brazil, Russia, India, တရုတ်၊တောင်အာဖရိကနိုင်ငံတွေကခေါင်းဆောင်တွေတက်ရောက်ကြမှာဖြစ်ပါတယ်။ BIMSTEC ကတော့ Bangladesh, India, Myanmar, Sri Lanka, Thailand, Bhutan နဲ့ Nepal နိုင်ငံတွေကခေါင်းဆောင်တွေတက်ရောက်မဲ့ထိပ်သီးအစည်းအဝေးပါ။ BRICS ထိပ်သီးအစည်းအဝေးအင်ရှင်နိုင်ငံဖြစ်တဲ့ India က BIMSTEC အဖွဲ့ဝင်နိုင်ငံတွေကခေါင်းဆောင်တွေကိုလည်းတဘာတည်းဖိတ်ကြားပြီးအားလုံးတွေ့ဆွေးဆွေးနွေးနိုင်အောင်စီစဉ်ထားတာဖြစ်ပါတယ်။
ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကိုဖီအာနန်ဟာဒီကနေ့စနေနေ့ညနေမွန်းလွဲ3နာရီကျော်မှာမြန်မာနိုင်ငံရန်ကုန်လေစိတ်ကိုဆက်ရောက်လာခဲ့ပါတယ်။မစ္စတာအာနန်ဟာစက်တင်ဘာလ5ရက်မှာအမျိုးသားပြန်လည်တည်မြဲရေးနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှာနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးနောက်ပူးတွဲသတင်းစာရှင်းလင်းပွဲကျင်းပပါလိမ့်မယ်။အဲ့ဒီနေ့မှာပဲမစ္စတာအာနန်ကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ရဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါတယ်။သူကရခိုင်ပြည်နယ်စစ်တွေမျိုးကိုစက်တင်ဘာလ6ရက်နဲ့9ရက်တွေမှာတွားဖို့ရှိပါတယ်။သူ့ရဲ့ရခိုင်ပြည်နယ်ခရီးစဉ်အတွင်းရခိုင်ပြည်တွင်းကသက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းစီစဉ်ထားပါတယ်ရှင်။
ဘင်္ဂလားဒေ့ရှ်နိုင်ငံဓာကာမြို့မှာဇူလိုင်လ၃ရက်နေ့ကလူ22ဦးသေဆုံးခဲ့ရတဲ့အကြမ်းဖက်တိုက်ခိုက်ခဲ့တဲ့သူတွေကိုတင်းနှံပေးခဲ့လို့ဖြစ်ယုံကြည်ရသူတောက်ကြနေညကစီးနင်းဝင်ရောက်မှုမှာသေဆုံးသွားတယ်လို့အစင်းမြင့်ရဲ့အရာရှိတဦးကဆိုပါတယ်။မူရက်ဆိုတဲ့လူဟာတရားမဝင်ဂျမတ်အူလ်မူဂျာဟီဒင်ဘင်္ဂလားဒေ့ရှ်အဖွဲ့ကကောင်းဆောင်တဦးဖြစ်ပြီး IS အကြမ်းဖက်ဖွဲ့နဲ့မဟာမိတ်ဖွဲ့ထားတဲ့အုပ်စုဖြစ်တယ်လို့နောက်ထပ်ရဲဌာနစုံစမ်းရေးမှူးချုပ်မူခာရမန်ကပြောပါတယ်။ဓာကာမြို့အပြင်ဖက်ကမူရက်ပုံအောင်နေတဲ့နေရာကိုရဲတွေကဝင်ရောက်စီးနှင်ချင်းအပြန်အလှန်ပစ်ခတ်မှုဖြစ်ပွားချိန်အတွင်းတည်ဆုံသွားတာပါစစ်သွေးကြွတွေကတောခုတ်ဓာတ်တွေပစ္စတိုတနတ်တွေလက်ပစ်ဘုံးတွေနဲ့တိုက်ခိုက်တာကြောင့်ရဲလေးဦးဒဏ်ရာရသွားတယ်လို့စုံစမ်းရင်းမှုချုပ်ရမန်ကပြောပါရယ်ဇူလိုင်လလဖက်ရည်ဆိုင်တွင်အကြမ်းဖက်မှုကိုနောက်ွယ်ကနေကြံစီခဲ့တယ်လို့ဆွဆွဲခံရတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဖွာထမီအမက်ခေါ်ဘူရီပုံအောင်နေတဲ့နေရာကိုရဲတွေကဝင်ရောက်စီးနင်းပြီး6ရက်အကြာမနစ်တောက်ကြနေကစီးနင်းမှုဖြစ်ပွားခဲ့တာပါစီးနင်းမှုအတွင်ချိုဟူရီတည်ဆုံသွားခဲ့တာဖြစ်ပါတယ်
ဖိလစ်ပိုင်နိုင်ငံမှာတောက်ကြနေကဒါဘာယိုမျိုးကဈေးကြီးတစ်စည်းအတွင်းပောက်ကွဲမှုဖြစ်ပြီးအနည်းဆုံးလူ14ယောက်သေဆုံးအများပြားဒဏ်ရာရခဲ့တာနဲ့ပတ်သက်လို့သမ္မတကနိုင်ငံတဝန်ဥပဒေစိုးမိုးမှုကင်းမဲ့တဲ့အခြေအနေအဖြစ်ကြေညာခဲ့ပါတယ်ဖိလစ်ပိုင်သမ္မတဒူတာတေကမျိုးတော်ဝင်အဖြစ်နှစ်ပေါင်း20ကျော်အုပ်ချုပ်ခဲ့တဲ့သူ့ရဲ့ဇာတိဒါဘာယိုကိုတွားရောက်လက်ပတ်ချိန်မှာပောက်ကွဲမှုဖြစ်ခဲ့တာဖြစ်ပေမဲ့သမ္မတရှိတဲ့နေရာနဲ့ပောက်ကွဲမှုဖြစ်တဲ့ဈေးနဲ့တော့မနှီးပါဘူးဥပဒေစိုးမိုးမှုကင်းမဲ့တဲ့အခြေအနေကြေညာချက်အရစစ်တပ်အနေနဲ့ရဲတပ်ဖွဲ့တွေနဲ့အတူစစ်ဆေးရေးဂိတ်တွေမှာအတူတာဝန်ထမ်းဆောင်မှာဖြစ်လို့လှည့်ကင်းတွေကိုလည်းတိုးချဖို့အခွင့်ပြုထားပါတယ်။သမ္မတကစစ်နယ်ရဲတပ်ဖွဲ့ဝင်တွေကသူ့ရဲ့စီကံသတ်မှတ်ချက်တင်တဲ့အညီတိုင်းပြည်ကိုကာကွယ်ကုတ်ကဲသွားမှာဖြစ်တဲ့အကြောင်းပြောပါတယ
်။နောက်ဆုံးရနိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့မခွာညူတို့ကြီးညာပေးသွားခဲ့တာဖြစ်ပါတယ်ခင်ဗျာ။အခုကဆက်ပြီးတော့သတင်းဆောင်မတွေကိုတင်ဆက်ပေးတော့မှာပါ။အရင်ဆုံးတော့နေပြည်တော်မှာဒီကနေ့ပဲကျင်းပပြီးစီးသွားတဲ့21ရာစုပင်လုံညီလာခံရဲ့ဒီကနေ့အခြေအနေကိုပြောပြကြပါမယ်။21ရာစုပင်လုံပြည်ထောင်စုညီညာရေးညီလာခံပထမကြော့ဟာဒီကနေ့ပဲပြီးဆုံးသွားခဲ့ပါပြီ။ဒုတိယကြော့ညီလာခံကိုတော့နောက်6လအကြာမှာကျင်းပဖို့ရှိပြီးတော့ဒီကြားထဲမှာတော့အမျိုးသားဆင်းနိုင်ငံရေးဆွေးနွေးပွဲတွေပြုလုပ်သွားမှာဖြစ်ပါတယ်။အခုညီလာခံအတွင်းတင်ပြချက်တွေဟာဖွင့်ပွင့်လင်းလင်းရှိသလိုအပြန်အလှန်ဝေဖန်မှုတွေလည်းရှိခဲ့တာပါ။ဒါမဲ့လည်းညီညာရေးအတွက်ရှိနေတဲ့ပြဿနာတွေကိုဖြေရှင်းဖို့အစိုးရအနေနဲ့ရှေ့ကပဲဖြစ်ဖြစ်နောက်ကပဲဖြစ်ဖြစ်ရပ်တည်ပြီးတော့ဖေးမှလက်တွဲဆောင်ရွက်သွားပါမယ်လို့ဒေါက်ဆန်းစုကြည်ကကတိပေးသွားပါတယ်။နေပြီးတော့ညီညာရေးညီလာခံမှာရောက်နေတဲ့ကိုသားညုံကသတင်းပေးပို့ထားပါတယ်ခင်ဗျာ။
လေတာကျင်းပတဲ့ဒီပြည်တော်စုငြိမ်းချမ်းရေးညီလာခံအတွင်းမှာတော့အစိုးရတက်မတော်နိုင်ငံရေးပါတီတွေနောက်ပြီးတော့တိုင်းသာလနဲ့ကန်ဖွဲ့စည်းတီးတီးကသူတို့ရဲ့ငြိမ်းချမ်းရေးနဲ့ပတ်သက်တဲ့ယက်တီချက်သဘောထားတွေကိုပို့လင်းလင်းပဲစာတမ်းတွေတင်သွင်းဆွေးနွေးသွားတာတွေ့ရပါတယ်။ဒီနေရာမှာတက်မတော်နဲ့တိုင်းသာလနဲ့ကန်ဖွဲ့စည်းတွေကြားမှာငြိမ်းချမ်းရေးနဲ့ပတ်သက်လို့သူတို့ရဲ့ယက်တီချက်သဘောထားတွေဟာအတော်လေးကွဲလွဲနေတာမဟုတ်လို့စိုးရိမ်မှုတွေလည်းပေါ်ထွက်ခဲ့ပါတယ်။ဒါပေမဲ့လည်းပြဿနာကိုစိုးရိမ်စရာမလိုဘဲနဲ့ပြဿနာကိုရှောင်နာအောင်စိုးရိမ်စရာကောင်းနေဆိုပြီးတော့နိုင်ငံတော်ရဲ့တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကအပိတ်မေခွန်းထဲမှာထည့်သွင်းပြောဆိုသွားပါတယ်
။အခုပြောသွားတဲ့အချိန်မှာပုံဝင်နေနေဝေဘာနာတွေတိုက်ခိုက်တာတွေလည်းပါသွားပါတယ်။ဒီကိုယ်စီရဲ့မှာသူကလည်းဒါဒီလိုဖြစ်တာဟာဘာမှကြောက်ရွံ့မဖြစ်ဘူးလို့ဒီပါဒီလိုပဲယုံကြည်ပါတယ်။စိုးရိမ်စရာမရှိပါဘူး။ပြဿနာကိုစိုးရိမ်စရာမရှိပါဘူး။ပြဿနာမရှိရအောင်ဆောင်နာတော့ဆောင်နေရတာလားကဒါကစိုးရိမ်စရာဖြစ်ပါတယ်။ကိုရှင်ဟန်တော့ပေါ့ပါ။ဒါကတော့တတိရှိရှိနဲ့ကျမတို့ဒီပြဿနာကိုရင်ဆိုင်နေဖြေရှင်းနိုင်တဲ့အရေးချင်းတွေကိုကျမတို့မွေးထုတ်မယ်။ကျမတို့အတူလက်ကဲပြီးတော့တူဦးကိုတူကူညီမယ်။ဖေးမမယ်။တူရဲ့အမြင်ကိုတူကလေးစားမယ်။နားထောင်မယ်။သဘောချင်းမတိုက်ဆိုင်ရင်တောင်မှဘာကြောင့်မတိုက်ဆိုင်တဲ့သဘောကိုရှိနေတာလဲဆိုတာကိုစဉ်းစား။ဒါမှကျမတို့အားလုံးကညီညီညွတ်ညွတ်နဲ့ဆက်ပြီးတော့လူချင်းနဲ့ညီတိုင်းပန်းတိုင်းကိုရောက်သွားနေမှာဖြစ်ပါတယ်
။အတိတ်ရဲ့စီမံမှုကိုခံမဲ့စားအနာဂတ်ကိုစီမံကြဖို့နဲ့မတူညီချက်တွေကိုအပြန်အလှန်လေးစားကြအဖြစ်ညီငယ်ရေးပန်းတိုင်းကိုရောက်သွားနိုင်မယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်။အခုဒီ21ရာစုပင်လုံညီလာခံဆွေးနွေးချက်တွေအားလုံးကိုနိုင်ငံပိုင်သတင်းဌာနတွေကလည်းဓာတ်ရိုက်ထုတ်လွှင့်ခဲ့တာပါ။ဒါဟာပြည်သူတွေအနေနဲ့ညီငယ်ရေးဖြစ်စဉ်ဟာဘလောက်ထိခက်ခဲသလဲဆိုတာကိုသိနိုင်အောင်လို့နဲ့ဘသူတွေကပြည်သူတွေပေါ်မှာစေတနာထားတယ်ဆိုတာကိုပြည်သူတွေကိုယ်တိုင်ဆုံးဖြတ်နိုင်မှုဖြစ်တယ်လို့ဒေါက်ဆာဆုကြည်ကပြောခဲ့ပါတယ်။အခုဒီဆွေးနွေးပွဲအတွင်းဖက်ဒရယ်နဲ့ပတ်သက်လို့ယူဆပြောင်းစုတက်မတော်ဖွဲ့စည်းမှုအယူဆတွေမှာတက်မတော်နဲ့တိုင်းရင်းသားတွေကြားနောက်တိုင်းရင်းသားချင်းချင်းကြားမှာလည်းအတော်လေးမတူကိုယ်လဲချက်တွေရှိခဲ့ပါတယ်။ဒါ့အပြင်ညီနေအိလုပ်ငန်းစဉ်ရှစ်ဆက်အကောင့်ထဲပေါ်ရေးပိုင်းမှာလည်းအခက်အခဲတွေရှိနေပါတယ်။ရှစ်တလဝင်းကျင်မှာကျင်းပတော့မဲ့မျိုးသားအဆက်နိုင်ငံရေးဆွေးနွေးပွဲတွေကိုတက်ရောက်နိုင်ဖို့ဒီ NCA နိုင်ငံလုံးဆိုင်ရာပြစ်ခတ်ရစေးစာချုပ်ကိုလက်မှတ်ထိုးရမယ်လို့တက်ဖက်ကလူလာတဲ့သဘောမှာတွေ့ရပါတယ်။ NCA လက်မှတ်မထိုးထားတဲ့တိုင်းရင်းသားတွေဘက်ကတော့ဒါကိုချိန်ဆနေကြတော့မှာ သူတို့ဘက်ကလူလာချက်တွေကိုတောင်းဆိုထားတဲ့အကြောင်း NCA လက်မှတ်ထိုးအဖွဲ့မှမပါတဲ့ရှမ်းပြည်မြောက်ပိုင်းဒီရှမ်းပြည်တိုးတက်ရေးပါတီ SSC ရဲ့ဒုတိယဥက္ကဋ္ဌစက်ခွန်ဆိုင်က VOA ကိုပြောပါတယ
်ဒီပြည်လုံးအပြစ်ခတ်ရဆွေးရေးအစိုးရအကြေညာပေးဖို့ပြီးရင်တစ်ဆက်တည်းကျွန်တော်တို့တိုင်းရင်းသားလက်မှတ်မထိုးရတဲ့တိုင်းရင်းသားတွေလည်းနဲ့အပြင်အတိုင်းသားအားလုံးပေါ့ကြေညာမယ်ဒါတစ်ချက်နော်နောက်ပြီးတော့ကျွန်တော်တို့အရေးကြီးဆုံးကအားလုံးပါဝင်နိုင်ရေးနော်အားလုံးပါဝင်နိုင်ရေး NCA ရဲ့အပိုက်33ပေါ့သူ33ပဲရှိတယ်လေအားလုံးပါဝင်နိုင်ရေးအတိုင်းအဲ့တိုင်းလုပ်ဖို့ဆိုတော့နှစ်ဖွဲ့သုံးဖွဲ့ကိုကြံထားခြင်းအပြင်ပြည်တွင်းစီမိကိုမိခဲပြဘုံတို့လို့ဖြစ်တယ်လေကြီးမိုးကြီးလေတွေပဲတိုက်လိုက်ရင်ဒီမိဘွားကလေးကတော်မိကြီးဖြစ်လောင်သွားနိုင်တယ်ဒါမှမဟုတ်ကျွန်တော်တို့ပြောတာပါငင်းညာရင်ညင်းတပီလုံးအပြစ်ခတ်ရဆေးရေးဆိုတော့ဂုံနဲ့တရက်နဲ့ညီဖို့လိုတယ်နော်အဲ့ဒါမှတာလင်းကျွန်တော်ကဂုံရှိရှိတက်ခါရှိရှိအားလုံးနှစ်ဖက်စလုံးပေါ့နော်အစိုးရနဲ့ကျွန်တော်တို့ကလည်းဒီတန်းတူမြတ်တာဆိုတာ ਨੇ ကျွန်တော်တို့ဒီလုံနိုင်ပါလိမ့်မယ်ဟုတ်လား
အခုအမျိုးသားအဆင့်နိုင်ငံဆွေးနွေးပွဲတွေမတိုင်ခင်မှာရော NCA လက်မှတ်ထိုးနိုင်မယ့်အနေအထားရှိကြ
အဲ့ဒါကိုကျွန်တော်ဆွေးနွေးမယ်ဆက်ဆွေးနွေးမယ်ဆက်ဆွေးနွေးပြီးတော့မှကျွန်တော်တို့စူးစမ်းပါမယ်သူတို့လိုချင်တဲ့အပိုင်းကိုလည်းကျွန်တော်တို့ပြစ်ပယ်မထားပါဘူးကျွန်တော်လည်းစဉ်းစားပါမှာကျွန်တော်တို့ညှိနှိုင်းပါကျွန်တော်တို့လိုချင်တဲ့အပိုင်းကိုလည်းသူတို့ပြစ်ပယ်မထားဘဲနဲ့အပြန်အလှန်ပေါ့နော်ကျွန်တော်တို့တန်းတူမြတ်တာဆိုတာ ਨੇ ဆက်လက်ဆွေးနွေးသွားဖို့ကျွန်တော်မျှော်လင့်ပါတယ
်ဒေါ်ဆန်းစုကြည်ကတော့အခု21ရာစုပင်လုံညီလာခံဟာညီညာရေးဖြစ်စဉ်ရဲ့အစိတ်ပိုင်းတရဖြစ်တယ်လို့ပြောပါတယ်။ညီညာရေးလုပ်ငန်းစဉ်ကိုလည်း3နှစ်ကနေပြီးတော့9နှစ်အထိလှုပ်သွားဖို့ရည်မှန်းထားကြတာပါ။လေးလာလူအချို့ကတော့ညီညာရေးဖြစ်စဉ်တစ်ခုလုံးအောင်မြင်ဖို့ဆိုရင်တော့ဒီထက်အချိန်ယူရနိုင်တယ်လို့ခန့်မှန်းကြပါတယ်။ဘာဖြစ်ဖြစ်ဒီညီလာခံရဲ့ရလဒ်မှာတော့မတူကိုယ်လက်ချက်တွေကိုပြုဝင်လေးလေးနဲ့အပြန်အလှန်တည်ခွင့်ရလိုက်ကြလို့ပဲညီညာရေးလုပ်ငန်းစဉ်ဟာခက်ခဲပြီးတော့အပြန်အလှန်ယုံကြည်နားလည်မှုတွေလိုအပ်နေကြတော့မယ်ဆိုတာကိုလည်းတွေ့လိုက်ကြပါတယ်ခင်ဗျာ။ကျွန်တော်တားညူပါနေပြည်တော်ကနေပြီးတော့တရင်ပြပို့ပါတယ
်ကိုတားညူနေပြည်တော်ကနေတရင်ပြပို့ခဲ့တာဖြစ်ပါတယ်ခင်ဗျာ21ရာစုပင်လုံညီလာခံကနေအစပြုပြီးတနိုင်ငံလုံးအတိုင်းတာနဲ့လုံခြုံတည်ငြိမ်ပြီးတိုင်းရင်းသားပြည်သူလူထုဘဝတွေအတွက်ပုံပြီးခိုင်မာလေးနဲ့လက်တွေ့ကြတဲ့အစ်မန်နဲ့ငင်းငယ်ရေးဖော်ဆောင်မှုတွေကိုဆက်လက်လှုပ်သွားဖို့လိုတယ်လို့နိုင်ငံရေးအကဲခတ်တွေကပြောဆိုလိုက်ပါတယ်နှစ်ပေါင်းများစွာဖြစ်ခဲ့တဲ့ပြည်တွင်းစစ်ပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရတဲ့စစ်ပီးဒုက္ခသည်တွေနဲ့ဒေသခံတွေရဲ့လူခွင့်ရေးချိုးဖောက်ခံရမှုတွေကိုလည်းအရေးကြီးအလေးထားဆက်လက်ဆွေးနွေးကြဖို့တိုက်တွန်းလိုက်ပါတယ်အသေးစိတ်ကိုတော့မတ်စုမွန်ကစူးစီးတင်ပြထားပါတယ်ခင်ဗျာ
ဟုတ်ပါတယ်နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်ကိုရိုင်ဦးဆောင်စီစဉ်ခဲ့တဲ့ပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကတော့ဒီကနေ့ပြီးဆုံးသွားပြီဖြစ်ပါတယ်တက်ရောက်လာတဲ့သူတွေရဲ့မတူကွဲပြားတဲ့ရည်တည်ချက်တင်ပြဆွေးနွေးမှုတွေကနေမပြေလည်မှုတွေကိုဖြေရှင်းနိုင်မယ်ကောင်းမွန်တဲ့နည်းလမ်းအဖြေထွက်နိုင်ဖို့ကတော့အချိန်ယူရလိမ့်မယ်လို့သုံးသပ်မှုတွေရှိပါတယ်ညီလာခံကျင်းပချိန်၄ရက်တာလုံးနိုင်ငံရေးအစုအဖွဲ့ကပါဝင်သင့်ပါဝင်ထိုက်သူအနေနဲ့တက်ရောက်ခဲ့တဲ့မဟာဗျူဟာနဲ့မူဝါဒလေ့လာရေး Institute ရဲ့သင်တန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဥအောင်သူငိမ့်ကသူ့အမြင်အခုလိုပြောပါတယ
်ဒီညီလာခံမှာတော့အဖွဲ့အစည်းကြီးကကိုယ်စလဲအဖွဲ့လိုက်သူတို့ကတယောက်ကိုဆိုလို့ရှိရင်10မိနစ်တင်ပြခွင့်ရပါတယ်အဲ့တော့စုစုပေါင်းတင်ပြတဲ့သူက82ယောက်ဆိုတော့အမြင်တွေကလည်းမျိုးစုံပေါ့နော်တော်တော်လေးလဲကွဲပြားကြတဲ့အနေအထားတွေရှိပါတယ် NCA လက်မှတ်ထိုးထားတဲ့အဖွဲ့တွေလည်းတက်သလိုလက်မှတ်မထိုးထားတဲ့အဖွဲ့တွေလည်းသူတို့ရဲ့ဟိုရည်တည်ချက်ကိုတင်ပြနိုင်တဲ့အနေအထားတော့ရှိပါတယ်ဆိုတော့နောက်တစ်ခုကကြတော့လည်းချက်ချင်းကြီးပြည်လည်မယ်လို့လည်းမယူဆနိုင်ပါဘူးဒါညီညာရေးလုပ်ငန်းစဉ်က process ပေါ့ဟိုရေးရှိဆက်သွားရမယ်ရေးရှိလည်းအပြန်အလှန်အပေးယူနေတဲ့ဟိုသွားရမယ်လို့ထင်ပါတယ
်လေးရတာကျင်းပခဲ့တဲ့21ရာစုပင်လုံကိုတက်ရောက်လာတဲ့လက်နက်ကိုင်းဖွဲ့တွေနိုင်ငံရေးအင်အားစုတွေရဲ့သဘောထားရည်တည်ချက်တွေကိုဖတ်ကြားတင်သွင်းတဲ့အစီရင်ခံစာတွေတင်ပြချက်တွေကနေတဆင့်ပြည်သူတွေဘက်ကသိရှိခွင့်ရလိုက်ပြီးဖြစ်တဲ့အတွက်ရှေ့လျှောက်လှုပ်ဆောင်ရမယ်ငင်းညာရေးလုပ်ငန်းစဉ်တွေကိုဘလို့ပုံဖော်သွားကြမလဲဆိုတာအသေးချာဆက်ဆွေးနွေးသွားကြရမယ်အနေအထားဖြစ်နေတာပါတိုင်းရင်းသားအရေးလေးလာအကဲခတ်သူပြည်သူ့လွတ်တော်ကိုယ်စားလှယ်ဟောင်းဦးရဲထွန်းက
ရရေချီသွားမှာပဲရေချီသွားရင်ကျန်တဲ့တယောက်နားလည်မှုရအောင်ဆွေးနွေးရင်းနဲ့ဖြည်းဖြည်းချက်မှဒါသဘောတူညီချက်ကိုရှိမယ်ဆိုရင်တော့တက်မတော်ကပြောသလိုပေါ့၃နှစ်နဲ့၅နှစ်အတွင်းရအောင်လုပ်မယ်ဆိုတော့ဒီတက်တန်းမှာရအောင်လုပ်မယ်ဆိုတဲ့သဘောမျိုးပြောတာရှိတယ်အဓိကအရေးကြီးတာကတော့တက်မတော်ရဲ့ကျွန်တော်တို့အိုက်တိုင်းသားလက်နက်ကင်အဖွဲ့ရဲ့နောက်ပြီးတော့ NLD အစိုးရရဲ့ပေါ့နော်အဲ့ဒီသုံးခုကတော့အဓိကဆွေးနွေးကြရမှာပေါ့
တိုင်းပြည်မှာနှစ်ပေါင်း60ကျော်ပြည်တွင်းစစ်ဖြစ်ပြီးတိုင်းရင်းသားလက်နက်ကင်အဖွဲ့တွေနဲ့အစိုးရတပ်တွေကြားတိုက်ပွဲတွေဖြစ်ခဲ့တဲ့စစ်ရေးပဋိပက္ခတွေကြောင့်အိုးအိမ်ဆုံးခွာထွက်ပြေးရသူစစ်ပြေးစစ်ရှောင်ဒုက္ခသည်တွေအပြစ်မဲ့ဒေသခံပြည်သူတိုင်းရင်းသားလူထုရဲ့လူခွေရေးဆူဆူဝါဝါချိုးဖောက်ခံရတဲ့အနေအထားတွေကတော့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မယ်ဆိုတဲ့အရက်သားအစိုးရလက် တ်ထက်ကျင်းပခဲ့တဲ့ဒီ21ရာစုပင်လုံးမှာတင်ပြခဲ့တာအားနည်းခဲ့တယ်လို့လူခွေရေးလှုပ်ရှားသူတွေကထောက်ပြပါတယ်။ဒါပေမဲ့လူရှေ့ဆက်ဆွေးနွေးမဲ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့လူမှုအတွက်အဓိကအရေးကြီးလိုအပ်တဲ့လူခွေရေးချိုးဖောက်မှုအခြေအနေတွေကိုရှေ့တန်းတင်ဆွေးနွေးဖို့အဓိကလိုအပ်တယ်လို့လူခွေရေးလှုပ်ရှားသူညီမြချင်းမြန်မာရဲ့ဒါရိုက်တာဥအောင်မြင့်မင်းကအခုလိုပြောပါတယ
်။ဒီတိုင်းရင်းသားတွေဘက်ကသူတို့ဘက်ကဘယ်လိုမျိုးတိုင်းနိုင်ငံကိုထူထောင်ခြင်းလဲဆိုတဲ့ပုံစံမျိုးရဲ့စစ်တပ်ဘက်ကဘယ်လိုယူဆရှိလဲဆိုတဲ့အယူဆနှစ်ခုအပြိုင်မှုကိုကျွန်တော်တိတိကျကျတွေ့ရတယ်။ဒါပေမဲ့လက်ရှိဖြစ်နေတဲ့ဒီပြည်တွင်းဒုက္ခတွေဒီအကြောင်းကိုတော့နိုင်ငံတစ်ခုလုံးမှာဖြစ်တော့နိုင်တစ်မျိုးသားလုံးနဲ့ဆိုင်သော issue အနေနဲ့ဆွေးနွေးတာကိုကျွန်တော်သိမတွေ့ရဘူးဗျ။အမှန်တော့ကျွန်တော်တို့တစ်ဖက်ကရေရှည်အနာဂတ်တိုင်းပြည်ကိုဘယ်လိုထူထောင်မလဲဆွေးနွေးမှုတွေလိုအပ်တယ်လို့လက်ရှိကျွန်တော်တို့ဒီတိမ့်နဲ့ချီသောပြည်တွင်းဒုက္ခတွေဒီကိစ္စနောက်ကပြည်ပမှာရောက်နေဒုက္ခတွေပြန်လဲပို့ဆောင်ပေးတဲ့ကိစ္စဒီကိစ္စတွေကိုလည်းကျွန်တော်တို့အရေးပေါ်လှုပ်ဆောင်မဲ့ issue အနေနဲ့ဆွေးနွေးတင်တာတွေကျွန်တော်ရှိတယ်။ဒါပေမဲ့ထင်တယ်လို့ဆွေးနွေးမှုမရှိဘူး။လက်ရှိဖြစ်နေတဲ့လူခွေကိစ္စတွေကိုဘယ်လိုမျိုးရပ်တန့်အောင်လှုပ်ဆောင်မလဲဆိုတဲ့အကြောင်းအရာကိုလက်တွေ့ကျကျတင်ပြရာဆွေးနွေးတဲ့သဘောတရားတွေလည်းအားနေတာတွေ့ပါတယ်။အဲဒါအနာဂတ်ပြည်တော်စုထူထောင်မှုအတွက်ဆွေးနွေးနေတဲ့အချိန်မှာလက်ရှိအရေးတကြီးဖြေရှင်းရမယ့်အကြောင်းအရာတွေကမေးမိန်တယ်လို့ရေဖူးရသတ်မှတ်ချင်ပါတယ်ခင်ဗျာ။အခုဒီနေ့တွေ့ဆုံတဲ့၄ရက်ကြာဆွေးနွေးမှုဟာနောက်ထပ်မိုင်မောင်းများစွာဆက်လက်ပြီးခြိတက်ဖို့အတွက်နောက်ထပ်လှုပ်ဆောင်မှုလိုအပ်နေတဲ့လမ်းကြောင်းရဲ့အစဖြစ်တယ်။အဲဒါလှုပ်ဆောင်တဲ့အချိန်မှာအယူအဆရေးရာအစင်မပြေမှုတွေကိုနောက်တစ်ခါတွေ့တဲ့အချိန်မှာသင်ခန်းစာယူပြီးထပ်မဖြစ်အောင်ပြည်သူလူထုရဲ့ဘဝနဲ့သက်ဆိုင်သောအကြောင်းအရာတွေဖြစ်တဲ့နိုင်ငံရဲ့အကျိုးစီးပွားနဲ့သက်ဆိုင်တဲ့အကြောင်းအရာတွေဖြစ်တဲ့အတွက်အတ္တတွေချုပ်ပြီးတော့တိုင်းပြည်အကျိုးအတွက်လှုပ်ဆောင်ပေးဖို့တိုက်တွန်းချင်ပါတယ်
။ဒီပြည်ထောင်စုငြိမ်းချမ်းရေးညီလာခံ21ရာစုပင်လုံကနေတက်မတော်အစိုးရနဲ့တိုင်းရင်းသားနိုင်ငံရေးပါတီတွေအပါအဝင်နိုင်ငံရေးအင်အားစုတွေနောက်အပြစ်ရတိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေရောအပြစ်မရထားတဲ့တိုင်းရင်းသားလက်နက်ကိုင်အဖွဲ့အသီးသီးရဲ့သဘောထားယက်တီချက်တွေကိုပါပြည်သူတွေကဓာတ်ရိုက်သိရှိခွင့်ရခဲ့တဲ့အတွက်21ရာစုပင်လုံညီလာခံကအစပြုခဲ့တဲ့ရှေ့နိုင်ငံရေးဆွေးနွေးပွဲတွေမှာတော့ပို့ပြီးတော့ခိုင်မာလေးနဲ့လက်တွေ့ကြတဲ့စစ်မှန်တဲ့ငြိမ်းချမ်းရေးဖော်ဆောင်မှုတွေကိုဆက်ပြီးတော့ညှိနှိုင်းဆွေးနွေးနိုင်မယ်လို့ပြည်သူတွေဘက်ကတော့ယုံကြည်မျှော်လင့်နေကြပါတယ်ရှင်
မဆုမွန်ပြပြသွားတာပါ VOA မြန်မာပိုင်းကနေစနေညဘက်မြန်မာဘာသာအစည်းအဝေးတွေကို10နာရီထိတိုက်ရိုက်ထုတ်လွှင့်ပေးနေပါတယ်အခုတော့စနေညဘက်စင်ကဏ္ဍတစ်ခုဖြစ်တဲ့မြန်မာတခွင်အစည်းအဝေးကိုနားဆင်ရမှာဖြစ်ပါတယ်ဩဂတ်စ်လ24ရက်နေ့ကလှုပ်ခတ်ခဲ့တဲ့ငရင်တန်းကြောင့်ပျက်စီးယိုယွင်းသွားတဲ့ပုဂံဖျားပထိုးတွေကိုဘလို့ပြုပြင်ထိန်းသိမ်းကြမလဲဆိုတာဟာပုဂံချစ်သူတွေနဲ့ရှေးအောင်သူတွေတီတွေအကြအတော်လေးဆွေးနွေးပြောဆိုစရာတွေဖြစ်နေပါတယ်လက်လောအဖြစ်ရှေးအောင်သူတွေတနာဦးစီးဌာနကြီးမှုပြီးတော့ပညာရှင်တွေနဲ့ညီနိုင်လှုပ်ဆောင်နေတာမှာတော့အရင်တုန်းကလိုပုဂံဖျားတွေကိုပြင်ဆင်မွမ်းမံနေဆိုတော့စဉ်းစားချက်ကနေပုဂံဖျားတွေကိုအဟောင်းတိုင်းမပြတ်စီးအောင်ထိန်းသိမ်းရမယ်ဆိုတာကိုအလေးထားလှုပ်လာတာတွေ့ရပါတယ်။ဒီသတင်းပတ်ရဲ့မြန်မာတခွင်အစည်းအဝေးမှာငရင်တန်းခံရတဲ့ပုဂံဖျားတွေကိုဘလို့ထိန်းသိမ်းနေလဲပုဂံရောက်ခဲ့တဲ့ကိုသားညုံကအစည်းအဝေးတင်ဆက်ထားပါတယ်ခင်ဗျာ။
ဩဂတ်စ24ရက်နေ့နောက်ပိုင်းဒီပကံငလင်တန်ကုစားရေးဒုတိယနဲ့တတိယဆင့်လုပ်ငန်းတွေကိုအခုစတင်ဆောင်နေတာကိုမြင်တွေ့ရမှာဖြစ်ပါတယ်။ပြောရမယ်ဆိုရင်တော့ဟိုးရင်တုန်းကလိုမျိုးပကံဖျားပထိုးတွေကိုအစ်စ်ပြန်လဲမွမ်းမံပြင်ဆင်တိဆောက်တာတက်စားလို့ရှိရင်ဒီပကံဖျားဟောင်းတွေကိုပြန်ပြီးတော့ဒီအရင်တိုင်းလက်ရတိုင်းထင်းသိမ်းဆောင်တဲ့လိုင်းဘက်ကိုပို့ပြီးတော့ဦးစားပေးဆောင်နေတာကိုတွေ့ရမှာဖြစ်ပါတယ်။အခုပျက်စီးသွားတဲ့ပကံဖျားပထိုးအများစုကိုကြည့်မယ်ဆိုရင်တော့1990ခုနှစ်နောက်ပိုင်းအစ်စ်ပြန်လဲပြုပြင်တဲ့အစိတ်ပိုင်းတွေကပြိုကျတာပါဖျားတွေရဲ့အထုပ်ပိုင်းတွေကိုအစ်စ်ပြန်လဲပြုပြင်ခဲ့တာကြောင့်အဲ့ဒီအထုပ်ပိုင်းတွေပြိုကျရမှာအောက်ခြေမှာရှိတဲ့ရှီအောင်လက်ရာတွေပါထိခိုက်သွားတာဖြစ်ပါတယ်အထူးသဖြင့်တော့ပြန်လဲပြုပြင်တဲ့အစိတ်ပိုင်းနဲ့ရှီအောင်လက်ရာတွေဟာမဆက်ဆက်နိုင်ဘဲနဲ့တိကျစီဖြစ်နေရတာကငလျင်အလုတ်မှာအစ်စ်ပိုင်းတွေကပြုတ်ကျခဲ့တာဖြစ်တယ်လို့ပကံရှီအောင်သူတွေတူဖြစ်တဲ့ကုသဆောင်ကပြောပါတယ်
တို့တာဒီကအဆောက်အုံတွေရဲ့ structure တွေကိုအရာကိုကအပေါ်ပိုင်းမှာ tapering ဖြစ်သွားတယ်ချွန်သွားတယ်ပေါ့ချွန်သွားတာနဲ့အမျှငလျင် wave ကလာတဲ့အမျှသူကအထက်ပိုင်းတွေအကုန်ရန်ကြတာပေါ့အဲ့တော့ကျွန်တော်တို့မှာကဒီ original မှာကဘယ်တာဒီကပကံခစ်တာဒီကအဆောက်အုံမှန်သမျှမှာကထိမပါဘူးဗျဒီထိတွေကိုစတင်လာတာကကျွန်တော်တို့16ရာစုပေါ့ဒီပြည်နောင်လက်ထက်မှာစပြီးတော့ထိတော်တွေတင်လာထောက်ထားရှိပါတယ်ပြီးလို့ရှိရင်ကျွန်တော်တို့ဥပမာဓမ္မယာစကဖျားပေါ့ဓမ္မယာစကဖျားရဲ့ပုံတူကိုဒီဆူလာမလီရဲမှာဆွဲထားတာရှိရယ်15ရာစုမှာအဲ့ဒီ15ရာစုမှာဆွဲထားတဲ့ဟာ ठी တော်တွေရယ်မပါဘူးတော်တော်များများကဒီဖျားကြီးရာတွေမှာများကို ठी တွေတင်ထားရတဲ့အတွက်သူ original ရှိတာကဒီ finier ပေါ့ KD ကလုံးဝ finier ပဲ ठी ပဲသူရဲ့အဓိပ္ပာယ်ကအ အဲ့တော့အဲ့ထီးပေါ်မှာထီးထက်တင်ထားတဲ့အတွက်ဒီ architecture ရတော့လကောင်းဒီငင်း seismic wave ကလာရင်တော့လကောင်းသူ original ရှီရင်းဆွဲကျွန်တော်တို့ဘယ်လိုခေါ်မလဲဒီ finial တောင်မှပြုတ်ကြတာဆိုတော့ဒီထီးရအပေါ်ထက်တင်ထားတာဆိုတော့ကျွန်တော်တို့ရဲ့ဘာသာရေးအရာပေါ်ရဘာသာရေးယုံကြည်မှုအရာဒီထီးတော်တင်ကြီးဟာလဲ good deed ဆိုတာကျွန်တော်တို့ဒီ architecture ရပြောမယ်ဆိုရင်တော့ဒီထီးကလည်းပြန်ပြီးတော့ wave ကလည်းပြန်ရှိသွားတာ
ငလင်တန်ခံရပြီးပြီးချင်းမှာပဲရှီအောင်သူတေသနာဦးစီးဌာနကနေပြီးတော့အပျက်စီးတွေကိုစတင်စစ်ဆေးတာတွေလုပ်ပါတယ်။အဲဒီနောက်တော့ပျက်စီးသွားတဲ့ပုဂံဖျားတွေကိုပြန်လည်ထင်းသိမ်းရေးအတွက်ငလင်ပြီးပြီးချင်းပုဂံကိုရောက်လာကြတဲ့ရှီအောင်သူတေသီတွေပုဂံချစ်သူတွေပရိုက်တာဖွဲ့စည်းတွေနဲ့စုဝေးဆွေးနွေးပြီးတော့အပျက်စီးစင်းကောက်ခံမှုတွေနောက်ထင်းသိမ်းရေးလုပ်ငန်းတွေကိုစတင်လုပ်ခဲ့ပါတယ်။အဝေးဒိန်းဒုံးရင်ငယ်တွေကိုတုံးပြီးတော့ဖျားပထိုးတွေရဲ့အပျက်စီးတွေကိုလည်းအသေးစိတ်ရယူပါတယ်။ဒါရီအားလုံးအတွက်နိုင်ငံတကာမှာရှီအောင်ထင်းသိမ်းရေးလုပ်ငန်းတွေကိုဦးဆောင်နေတဲ့ကုလသမဂ္ဂ UNESCO ရဲ့နည်းပညာအကူအညီကိုပါရယူခဲ့ပါတယ်။အပျက်စီးထင်းသိမ်းရေးကိုအဆင့်30ထားပြီးတော့ဆောင်နေတယ်လို့ရှီအောင်သူတေသနာနဲ့အမျိုးသားပြည်လိုက်များဆိုင်ရာဦးစီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်ဦးလွင်ကပြောပါတယ်။ဗကန်အဲ့လန်ညိုများအသင်းအုပ်ထဖြစ်တဲ့ဦးစောဝင်းချိုကတော့ငလင်ကြောင့်ထိခိုက်ခဲ့တဲ့ဖျားတွေကိုအစ်စ်ပြန်ပြင်ဆင်တာမဟုတ်ဘဲနဲ့မူလရှီအောင်လက်အတိုင်းထင်းသိမ်းထားလိုတယ်လို့ဆိုပါတယ
်။အေးကျွန်တော်အမြင်ပြောရရင်တော့ဒီရွှေစည်းကုံတို့ဟလာဟိုအနန္ဒာတို့လောကနန္ဒာတို့ကျွန်တော်တို့14စုရှိပါတယ်အဲ့ဒီ14စုကရှင်းဟောင်းကလည်းတတ်မှတ်ထားတယ်ရွှေချရင်တို့ခွင့်ပြုနိုင်တယ်ဆိုတဲ့ဟာမျိုးပေါ့နော်ဒါအဲ့ဒီ14စုကလွဲရင်တော့ဟလာဟိုနောက်ထပ်အစ်စ်ရွှေချတာတို့ထီးတော့မတင်ဘူးဆိုတာဒါကျွန်တော်တို့အရင်ကတည်းကလည်းဒီငလင်မလုတ်ခင်ကတည်းကလည်းဒီစီမင်းကရှိပြီးသားပါဆိုတော့ကအဲကျွန်တော်အမြင်ပြောရရင်တော့အခုဖြစ်နေတဲ့ဟလာအပျက်စီးကိုကျွန်တော်တို့ကဟိုအနာတကြားသိပေါ့နော်ဒါမျိုးလေးတွေလုံမယ်တန်ရှင်းတွေလုံမယ်နောက်ထပ်ဟာလာဒီဖြစ်လာလို့ရှိရင်မပြိုပြက်အောင်ထိမ့်သိမ့်သွားမယ်ကျွန်တော်တို့ကတော့ကျွန်တော်အမြင်ကတော့အဲ့ဒီလိုပုံစံမျိုးသွားရင်တော့ပိုကောင်းမယ်ထင်တယ်အရင်ပုံစံမျိုးတွေဟာလာကိုယ်တော်အပြည့်တင်မယ်နောက်ဟာလာဟိုဖြီးတော့ရေးတင်မယ်ဆိုတဲ့ပုံစံမျိုးဆိုရင်တော့သူ့ရဲ့ weight ပေါ့နော်ဒါတွေကကျွန်တော်တို့ကရှီဟောင်းဖျားတွေကျွန်တော်တို့ကမခံနိုင်ဘူးဆရာကြီးဒေါက်တာတန်ထွန်းပြောသလိုပေါ့ဟာလာအမေအိုကြီးကရေအိုးအပြည့်နဲ့ရွက်ထားတဲ့ပုံစံမျိုးတက်သွားမယ်ဆိုရင်တော့မဖြစ်နိုင်ဘူးလို့ထင်တယ
်ရှီအောင်သူတေနာဦးစီးဌာနကကမန်ကထလုတ်ကျင်းပတဲ့ဒီငလင်တန်ကုစားကြီးအစည်းအဝေးမှာလည်းတယောက်လာသူအတော်များများရဲ့အမြင်ကတော့ဗကံဖျားတွေကိုရှီအောင်လက်အတိုင်းပြင်ဆင်ရေးဖြစ်ပါတယ်ဒါကိုရှီအောင်သူတေနာဦးစီးဌာနဘက်ကလည်းလက်ခံပါတယ်ပညာရှင်တွေရဲ့အကြံဉာဏ်ကိုယူပြီးတော့ထိန်းသိမ်းရေးလုပ်ငန်းတွေကိုဆောင်ရွက်သွားမှာပါလို့ဥကျော်ဦးလည်းကပြောပါတယ်
သူတို့ရဲ့အကြံဉာဏ်တွေနော်သူတို့ရဲ့အယူအဆတွေကိုကျွန်တော်ထပ်မံဆွေးနွေးပြီးတော့ဘယ်ဖရားကတော့ကျွန်တော်ထိန်းသိမ်းရေးလောက်ဘယ်လောက်လုပ်မယ်ဘယ်ဖရားကတော့ကျွန်တော်တို့ဟိုဒီအပေါ်ခရီးသီးအထိပေါ့နော်ဆက်လက်ပြီးတော့ပြင်မယ်ဆိုတဲ့ဥစ္စာမျိုးလေးတွေလည်းဆွေးနွေးပြီးတော့နားဆုံးဖြတ်သွားမှာဖြစ်ပါတယ
်ဒါကြောင့်မလို့အခုတချိန်ငလင်လှုပ်တာကြောင့်ဗကံဖရားချုပ်ပျက်စီးထိခိုက်ခဲ့ရမှာအစိုးရကအခြေအနေကောင်းတရက်ကိုလည်းမြင်လိုက်ရပါတယ်ကုလသမဂ္ဂ UNESCO အနေနဲ့ဗကံဒေသကိုကမ္ဘာရှီအောင်အမွေနဲ့ထိန်းသိမ်းနေမိဖြစ်နေတတ်မှတ်ဖို့ငင်းဆန်ထားရကနေပြီးတော့အခုတော့ဒါကိုပြန်လဲစဉ်းစားဖို့အလားအလာဖြစ်လာပါတယ်။ဗကံဖျားတွေကိုအစ်စ်ပြန်လဲမူးမှန်ပြင်ဆင်တာတွေကြောင့်ရှီအောင်တံမိုးတွေပျက်စီးကုန်တယ်ဆိုပြီးတော့ UNESCO ကညှင်းဆန်ထားတာပါ။ဒါပေမဲ့လည်းအခုချိန်မှာတော့ရှီအောင်ဖျားတွေကိုဘယ်လိုပြန်လဲထိန်းသိမ်းမလဲ၊ကင်တွယ်မလဲဆိုတဲ့အပေါ်မှာပြန်လဲစဉ်းစားစရာရှိတယ်လို့ဒီအခုဗကံကိုရောက်နေတဲ့ကုလသမဂ္ဂ UNESCO အဖွဲ့ရဲ့ခေါင်းဆောင်ခိုင်ဝီဇာကပြောပါတယ
်။ You know the response and how we respond to this earthquake that will be closely scrutinized. So
ဒီငလင်ထိခိုက်မှုအပေါ်မှာဘယ်လိုတုံ့ပြန်ကင်တွယ်သွားမလဲဆိုတာကိုအသေးချာနီးကပ်စောင့်ကြည့်လေ့လာသွားမှာပါ။ရှီဟောင်းလက်ရာတွေကိုအသေးချာဂိူးတဆိုင်ကောင်းကောင်းမွန်မွန်ကင်တွယ်ဆောင်ရွက်သွားမယ်ဆိုရင်ရှီဟောင်းယဉ်ကျေးမှုထိမ့်သိမ်းနေမြေတတ်မှတ်မှုလုပ်ငန်းစဉ်မှာပါဝင်တဲ့သူတိုင်းကဒါကိုပြုသဘောဆောင်ထည့်သွင်းစဉ်းစားနိုင်မှာဖြစ်ပါလိမ့်
။ဗကံဖျားပထိုးတွေဟာပြီးခဲ့တဲ့1984ခုနှစ်ငလင်မာရုံးကကြီးမားတဲ့ပျက်စီးမှုတွေရှိတယ်လို့မှတ်တမ်းတွေအရဆိုရင်လည်းဒီမတိုင်ခင်ကလည်းငလင်ကြောင့်မလို့ကြီးမားတဲ့ထိခိုက်တွေရှိခဲ့ဘူးပါလား။ကြောင်မလို့ဗကံဒေသဟာငလင်တန်အခြေမြွေခံရနိုင်တယ်လို့ဗကံချစ်သူတွေဗကံသူတေသူတွေကခံမှန်းထားပါတယ်။1990ခုနှစ်နောက်ပိုင်းမှာတော့ဗကံဖျားတွေကိုအရိကာလာအာနာဘန်တွေကအကြီးစားပစ်ဆင်မှုမှတ်မှုတွေလုပ်တာကြောင့်ရှီအောင်တံပိုးတွေပျက်စီးစေတယ်လို့ပြည်တွင်းပြပဝေဖန်ချက်တွေကြေကြေလောင်လောင်ဖြစ်ခဲ့မှုပါတယ်။ဒါပေမဲ့လည်းအခုငလင်နောက်ပိုင်းဗကံရှီအောင်ထင်းသိမ်းရေးလုပ်ငန်းတွေမှာတော့ပစ်ဆင်မှုတွေတဲ့အဟောင်းတိုင်းထင်းသိမ်းထားရေးလုပ်ရမယ်ဆိုတဲ့ယူဆကပိုပြီးတော့အားကောင်းလာတယ်လို့ဆိုရမှာပါ။ကျွန်တော်သားမြစ်ပြပါ
ဒါညုံစီစဉ်တင်ဆက်တဲ့မြန်မာတခွင်အစီအစဉ်ကိုနားဆင်ကြရဖြစ်ပါတယ်။မကြာခင်မှာတော့တိုက်ရိုက်လိုင်းအစီအစဉ်ကိုထုတ်လွှင့်သွားမှာဖြစ်ပြီးတော့ line meter 25 30နဲ့ 50 နဲ့ line meter 190တို့ကဖမ်းယူနားဆင်နိုင်ပါတယ်ခင်ဗျာ။ဒ
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့လိုင်းဒို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။ Washington မြို့တော် VOA American အတန်ကနေ2016ခုနှစ် September 3ရက်စနေညဘက်မြန်မာဘာသာအစီအစဉ်တွေကို ည9နာရီကနေ10နာရီထိတိုက်ရိုက်အတန်လွင့်ပေးနေပါတယ်။ကျွန်တော်တို့ကဆက်ပြီးတော့ထုတ်လွှင့်ပေးသွားမယ့်အစီအစဉ်ဒုတိယပိုင်းကိုတော့ line meter 25 30နဲ့ 50 နဲ့ line meter 190တို့ကနေဆက်ပြီးတော့ထုတ်လွှင့်နေတာဖြစ်ပါတယ်။အခုအစီအစဉ်ဒုတိယပိုင်းမှာတော့စနေညအပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့စနေညတိုက်ရိုက်လေလံအစီအစဉ်ကိုနားဆင်ရမှာဖြစ်ပါတယ်။ကိုကျော်ကျော်သိန်းကဆွေးနွေးတင်ဆက်ပြီးတော့ထုတ်လုပ်သူမဆုမွန်နဲ့အတူတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာ။
မင်္ဂလာပါခင်ဗျာစနေညတရက်လီလိုင်းအစီအစဉ်ကနေကြိုဆိုပါရစေမြန်မာနိုင်ငံမှာငြိမ်းချမ်းရေးပြန်လည်တည်ဆောက်နိုင်ဖို့ဆိုတဲ့ရည်ရွယ်ချက်နဲ့နှစ်ပေါင်းများစွာအတွင်းပထမဆုံးအကြိမ်ဖြစ်သက်ဆိုင်သူအတော်များများအားလုံးတော့မဟုတ်ပါဘူးအတော်များများအဖွဲ့အစည်းအတော်များများတက်ရောက်တဲ့21ရာစုပင်လုံညီလာခံဒါပထမဆုံးပါပဲဒီကနေ့မှပြီးဆုံးသွားပါတယ်ဆိုတော့ဒီညီလာခံအတွင်းမှာဖြစ်ပျက်ခဲ့တဲ့အခြေအနေအရရက်တခါဒီညီလာခံကနေပြီးတော့ရှေ့ကိုကျွန်တော်တို့ဘာတွေဆက်ပြီးတော့မျှော်လင့်နိုင်မလဲဒီအကြောင်းအရာတွေကိုဆွေးနွေးကြဖို့ပါ။ဘယ်နိုင်ဆွေးနွေးပြဖို့အတွက်မဟာဗျူဟာနဲ့မူဝါဒလေ့လာရေးအင်စတီကျူတ်ကတင်နန်းပိုင်းဆိုင်ရာညွှန်ကြားရေးမှူးဦးအောင်သူငယ်ဦးအောင်သူငယ်ကဒီညီလာခံကို၄ရက်စလုံးတက်ရောက်ခဲ့ပါတယ်။တခါဒီညီလာခံကိုအနီးကပ်စောင့်ကြည့်နေခဲ့တဲ့ဝါရီသတင်းစာဆရာဦးစီသူအောင်မြင့်သူတို့နှုတ်ကိုဖိတ်ခေါ်ထားပါတယ်။ဝင်အောင်ဆွေးနွေးမဲ့သူတော်တော်ရှင်အတော်များများရှိပါတယ်ပြောရရင်ကျွန်တော်တို့ပေးနိုင်တဲ့အချိန်ထက်ကိုများပါတယ်ဒါပေမဲ့ကျွန်တော်အားလုံးကိုဆွေးနွေးဖို့အခွင့်အရေးပေးချင်ပါတယ်ဆိုတော့ကြိုတင်ပြီးမေတ္တာရပ်ခံထားချင်တာကကျွန်တော်တို့အားလုံးအကောင်းဆုံးနဲ့အထီးမြင့်ဆုံးအတူဆုံးဖြစ်အောင်ဆွေးနွေးပေးကြပါခင်ဗျာ။ရင်းဆုံးတော့ပင်နေဆွေးနွေးသူနှူရဲ့အမြင်နဲ့သဘောထားတွေနောက်ထောင်ကြည့်အောင်ပါ။ဆိုတော့ဥောသူငင်းကဒီညီလာခံကို၄ရက်စလုံးတောက်လျှောက်ကျွန်တော်ဒီတော့လုံးဝအိမ်မငိုက်ပဲတက်ခဲ့တဲ့သူဆိုတော့ညီလာခံနဲ့ပတ်သက်ပြီးဥောသူငင်းနောက်ဆုံးနေ့မှာဥောသူငင်းရဲ့ဒီ၄ရက်တာတွေ့ခဲ့တဲ့အတွေ့အကြုံရနောက်ဆုံးနေ့မှာခြုံငုံသုံးသက်ချက်လေးရင်းဆုံးကြပါရစေ။
ဟုတ်ကဲ့ဟိုကျွန်တော်တို့ဒီညီလာခံပေါ့နော်ပြောမယ်ဆိုလို့ရှိရင်အရင်တုန်းကဒီ NCA လို့ခေါ်တဲ့တနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစေးရေးပေါ့စာချုပ်လက်မှတ်ထိုးထားတဲ့အဖွဲ့တွေရောစာချုပ်လက်မှတ်မထိုးတဲ့အဖွဲ့တွေရောပါဝင်တက်ရောက်တဲ့ဟာဖြစ်ပါတယ်ဆိုတော့နောက်တစ်ခုကတော့ထူးခြားချက်ကတော့ဒီညီလာခံမှာဆွေးနွေးချက်အစည်းအဝေးပေါ့နော်ဆိုတော့ဒီဥစ္စာတွေကိုရုပ်မြင်သံကြားကနေပြီးတော့တနိုင်ငံလုံးကိုဘာခေါ်မလဲတိုက်ရိုက် live လွှင့်ပေးတယ်ပေါ့ဆိုတော့အဲ့လိုအနေထားမှာကြတော့ထူးခြားတာကကျွန်တော်တို့ဒီပြည်မမှာနေတဲ့မြန်မာအများစုဗမာအများစုပေါ့ဗျာဆိုတော့အဲ့တော့တခါမှမကြားခဲ့ဘူးတဲ့အတန်တွေလည်းကြားရပါတယ်အဲ့တော့ညီလာခံမှာဆွေးနွေးချက်တွေကလည်းတော်တော်ဟိုဘာခေါ်မလဲကွဲပြားတာတွေလည်းရှိရတော်တော်လည်းစုံလင်တဲ့အနေအထားရှိပါတယ်ဆိုတော့အဲ့တော့ဘာပဲဖြစ်ဖြစ်ဒါကတော့ပြောမယ်ဆိုလို့ရှိရင်ကျွန်တော်တို့တတ်နိုင်သလောက်ပေါ့ဗျာအပြိုင်ဆိုင်ကိုယ့်ရဲ့ဟိုဘာခေါ်လဲရည်ရည်ချက်တွေထုတ်ပြောတဲ့ပွဲမျိုးလို့လည်းပြောလို့ရပါတယ်အဲ့တော့ဒီညီလာခံမှာဘာဆုံးဖြတ်ချက်မှတော့မရှိပါဘူးရှိနောက်ထပ်6လကြာရင်ကျင်းပမဲ့ညီလာခံကြပါပဲဒီကိစ္စတွေကိုဆွေးနွေးမယ်ဆိုတဲ့ဟာမျိုးပြောတာဆိုတာတွေရှိပါတယ
်ဟုတ်ကဲ့ဦးအောင်သူငယ်ဦးစီသူအောင်မြင်လည်းပဲဒီ diet ထုံးလွှင့်ချက်တွေတခြားသတင်းတွေနဲ့အဆက်မပြတ်ဒါကိုစောင့်ကြည့်နေလိမ့်မယ်လို့ကျွန်တော်ဒီလိုပဲသိထားပါတယ်ဆိုတော့ဦးစီသူအောင်မြင်ကရောညီလာခံအဆုံးသက်နေ့မှာဦးစီသူအောင်မြင်ရဲ့ရေပုံရခြုံငုံသုံးသက်ချက်ပြောပါအောင်ခင်ဗျအ
ဲဒီညီလာခံကတော့တကယ်တော့ဟိုငင်းငယ်ညီလာခံလို့ခေါင်းကြီးတက်လိုက်ရင်ပထမဦးဆုံးညီလာခံတော့မဟုတ်ဘူးသူသိချင်းတက်မကုန်ခင်မှာတော့ပထမညီလာခံလုပ်ခဲ့တယ်ဒါပေမဲ့အခု27ရာစုပြည်လုံးညီလာခံကတော့အဲ့ဒီထက်ကိုထူးခြားချက်တွေအများကြီးရှိတယ်အဲ့ဒါပါလဲဆိုတော့အဲပထမညီလာခံတုန်းကဆိုရင်ဒီအပြည့်ရထားတဲ့အခွင့်အရေးလောက်ပဲပါဝင်ခဲ့ရတယ်ပြီးတော့မှအဲ့ဒီချိန်တုန်းကဒီလူလူကရွေးကောက်တင်မြှောက်ထားတဲ့ရွေးကောက်ခံတွေကလည်းပါဝင်ခွင့်မရခဲ့ဘူးအဲ့လိုအခြေအနေမျိုးရှိခဲ့တယ်အခုညီလာခံမှာတော့ဟိုပြည်ပခန့်နဲ့ပပရှိနေတဲ့ဒီလက်လက်ကအခွင့်သုံးခွင့်ကလွဲရင်အခုလုံးပါဝင်ရတာပေါ့နော်ဟိုဒါတွေကပြမညီလာခံတဲ့ထူးခြားတယ်ဒါဒီဘက်ကိုထူးခြားတာကတော့က ကျွန်တော်တက်တန်းတစ်လျှောက်မှာပေါ့ကျွန်တော်တခါမှမမြင်ဘူးအဲ့ဒါဘာလဲဆိုတဲ့ခါကျတော့အဲ KIR ဆိုရင်လက်ရှိချိန်ထိအစိုးရနဲ့တိုက်ပွဲတွေဖြစ်နေတယ်ပြီးတော့မှလက်နက်ကိုင်တပုံအဖွဲ့လို့ပြောလို့ရတယ်အဲ့ဒီအဖွဲ့ကဓာတုပထဘူဒုတ်ကြီးတယောက်ကနေပြီးတော့မှအရှိမနိုင်ငံတော်သမရနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်သမရကာကွယ်ရေးဦးစီးချုပ်ဒုသမရဘာညာအကုန်လုံးပေါ့နော်တိုက်ပီရဲ့ခေါင်းဆောင်တွေအကုန်လုံးရှိမှဓာတုသူ့ရဲ့လူလာချက်သူ့ရဲ့မိခွန်းတွေကိုပြောပြနိုင်တယ်ဆိုတာအကျိုးအထင်နဲ့မြန်မာနိုင်ငံတမိုင်းမှာလည်းမရှိခဲ့ဘူးကမ္ဘာမှာလည်းဒါအလွန်ထူးခြားတဲ့ပုံစံမျိုးဖြစ်တယ်ဆိုတော့တော်တော်လေးကိုထူးခြားတယ်နောက်တစ်ချက်ကတော့ခုနကတော့ပေါ်လူငင်းပြောသွားတဲ့ကိစ္စပေါ့သူတို့ညီလာခံပထမနေ့မှာသူစီကံချက်တွေထုတ်ထားတယ်အားလုံးပေါင်း16ချက်ရှိတယ်အဲ့ဒီထဲမှာအချက်6နဲ့9ဒီမှာဆိုရင်ဒီညီလာခံမှာပြောဆိုဆွေးနွေးတဲ့ဟာတွေကိုဟိုအကန့်တွေမဖမ်းယူရဘူးဗီဒီယိုမရရဘူးနောက်ညီလာခံပြင်ပမှာဒီညီလာခံအကြောင်းပြန်ပြောတယ်ပြန်ရေးတယ်ဆိုရင်လည်းဒါတဲ့သူကပြောခဲ့တယ်ဘယ်အဖွဲ့ကြီးကဆိုတဲ့ဟာကိုမလုပ်ရဘူးဆိုတဲ့စီကံချက်တွေရှိခဲ့ပေမဲ့ကျွန်တော်နားလည်သလောက်ကတော့ဒေါက်ဆက်စီကြီးကအလုံးကိုတိုက်ရိုက်လွှတ်လိုက်ပါလို့ပြောလိုက်တဲ့ခါကျတော့ကျွန်တော်တမိုင်းမှာမကြုံဘူးပေါ့တိုင်းသားတွေခုနကတော့အတိုက်ခံနေတကယ်ကိုလက်နက်ကိုင်အဖွဲ့ကြီးတွေရဲ့အမြင်သဘောထားတွေကိုလည်းတိုင်းပြည်ထဲမှာအကုန်လုံးမြင်ရတဲ့ကြားရတဲ့ခါကျတော့အလုံးကဒါအသိပိအမြင်သစ်တွေရစီတယ်တကယ်ကိုထူးခြားတဲ့ညီနာကိုင်လို့မြင်ပါတယ
်ဟုတ်ကဲ့ခင်ဗျာကျွန်တော်လောင်မေကွန်းတခုကိုနှစ်ယောက်စလုံးကိုမေးပါမယ်အဲ့ဒီမေကွန်းကပြီးရင်တော့ကျွန်တော်တို့တိုက်ဆွေးနွေးမဲ့လူတွေဖိတ်ခေါ်တာပါလေဆိုတော့ဥောင်းသူငယ်ဥောင်းသူငယ်ကကိုယ်တိုင်တောက်လျှောက်ညီလကန်ခမ်းမထဲမှာတောက်လျှောက်ရှိနေတယ်လို့ဥောင်းသူငယ်ဒီညီလာခံကနေပြီးတော့အားရစရာအကောင်ဆုံးတွေ့ခဲ့တဲ့တစ်ချက်ရှိရင်ပြောပြပါခင်ဗ
ျဟုတ်ကဲ့ဟိုအားရစရာအကောင်ဆုံးတစ်ချက်ကတော့ဟိုပြောမယ်ဆိုလို့ရှိရင်ဒီအဖွဲ့စည်းအသီးစီးရပါเนาะဆိုတော့အခုကဒါโอ้ကျွန်တော်တို့ဟိုဘာခေါမလဲဒီညီလာခံမှာပြောတဲ့စကားဆိုလို့ရှိရင်တော့ယထာကြီးထွက်သွားပြီပေါ့ဆိုတော့ဒီယထာကြီးငိမ့်ငိုင်းယထာကြီးထွက်တဲ့အပေါ်မှာတော့အားလုံးကဟိုလိုက်ပါကြမယ်ဘာပဲဖြစ်ဖြစ်ဟိုကျွန်တော်တို့ဆွေးနွေးကြမယ်ဆိုတဲ့သဘောထားမျိုးရှိပါတယ်ဆိုတော့ဒါကတော့အားရစရာအခြေအနေလို့ထင်ပါတယ
်ဟုတ်ကဲ့ဦးစီးသူအောင်မြင်ကရော
အဲကျွန်တော်မြင်တာကတော့အဲ့ဒီမှာဒေါ်ဆန်းစုကြည်ရဲ့မိခွန်းထဲမှာအတူတူချောက်သူထည့်ပြောပါတယ်ဒီသူဆက်ခံပြီးတော့မှလောက်ရတဲ့ဥစ္စာကအရှိကသမရဦးသိန်းစိန်ကဒီညဉ့်ညဉ့်ကြီးကိစ္စကိုစပြီးတော့လုပ်ခဲ့တာပေါ့နော်ဒီတော့ကိုသူအထူးကျေးဇူးတင်ပါတယ်အထူးလေးထားပါတယ်ပြောတယ်ပြီးတော့မှနောက်သူ့ရဲ့ရှေ့ဆက်ပြီးတော့လုပ်ရမယ့်လုပ်ငန်းစဉ်ဒီနေ့နောက်ဆုံးနေ့မှလည်းသူပြောသွားပါတယ်ဒီ SCA အပြည့်ရစာချုပ်လက်မှတ်မထိုးတဲ့လူတွေထိုးလာအောင်သူလုပ်ရမယ်ပြီးတော့မှဒီ SCA စာချုပ်ကသဘောတူညီတဲ့အတိုင်းဆက်သွားမယ်ဆိုတဲ့ဟာမျိုးတွေကတော့ဘာဖြစ်ပြောတကယ်ကိုကျွန်တော်တို့တိုင်းပြည်မှာညဉ့်ညဉ့်လုပ်ခဲ့တဲ့လူတွေကတယောက်ကိုတယောက်လက်ချင်ခံပြီးတော့တည်ဆောင်သွားတယ်ဆိုတဲ့ဟာတွေကတော့ကိုတို့တော့ကိုအားရစရာကောင်းတဲ့ချက်ပါ
ဟုတ်ကဲ့နောက်ပိုင်းမှာကျွန်တော်ပင်နယ်ဆွေးနွေးသူနှစ်ဦးစလုံးကိုစိတ်ပျက်စရာသို့မဟုတ်တနည်းအားဖြင့်ဒီညီလာခံအတွင်းစိုးရိမ်ပွဲရာအဖြစ်ရဆုံးကိစ္စတစ်ခုခုတွေ့တယ်ဆိုရင်ပြောပြဖို့ကျွန်တော်မေးပါမယ်စဉ်းစားထားပြပါခင်ဗျာဒါရဲ့ဆွေးနွေးမဲ့လူတွေဖိတ်ခေါ်ပါမယ်ပထမဦးဆုံးရန်ကုန်မြို့ကဦးကျော်လင်းဦးကျော်လင်းခင်ဗျာပင်လုံညီလာခံနဲ့ပတ်သက်ပြီးတော့အတူဆုံးနဲ့အထီးမီဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ဝင်ပါပါခင်ဗျာဒါပေမဲ့လည်းဟိုဒေါ်ဆန်းစုကြည်ကကျွန်တော်ဩဒီရှင်တယောက်ကစပရစ်ပေါ်ဗျာတော်သူကကျွန်တော်အရေးကြီးကိုပြလိုက်တာဗျာအော်ဂနိုက်ဇေးရှင်းပါလဲကောင်းပါတယ်ဟိုတက်ကပထမတော့ကလက်မမထိုးတဲ့လူဘုံရရဆိုတဲ့အပိုင်းမှာအားလုံးတင်ပြဖို့ပေးပါရှိုးနေတာဖုံးနေတာပုံဆိုးတယ်ဘုံတင်ပြဖို့ပေးပါဆိုတော့ချစ်ချစ်အောင်မြင်သွားတာဘုံဆုံးကျတော့ဆုံးဆောင်ရပါပဲနောက်ပြီးတော့ကျွန်တော်တို့ဒီအခြေခံကတော့အကက်ခက်ကြီးတဲ့ကကျွန်တော်ဘိုးမနိုင်ကတက်မှာလို့တော့တင်နေတယ်အဲ့တော့သူတို့ကလည်းခုကအနာလိုက်ဆိုင်ရမှာတော့ကျွန်တော်ရှိဖို့ဒီအခြေခံပြီးတော့ပြောနေကြတာပေါ့ဗျာဒါပေမဲ့ကျွန်တော်ရဲ့မှတ်ချက်တော်တော်လေးပြောလိုက်ရင်တော့ကာလဒေတာပြောပါဆိုတာရှိပါတယ်အဲ့တော့ကျွန်တော်ဒေတာလည်းကောင်းနေတယ်ထင်တယ်ပြောပါလေခါဘာပဲပြောဘာကိမှုလို့ပုံကိုယ်နဲ့ဆက်လာပြီးအားပေးတယ်ဆိုတော့ကာလာအားဖြင့်ကတော့ဘာမင်းကမဆင်းရဲမွေးတယ်မူကခောက်ခိတ်နေပြီးတော့ကိုယ်နိုင်ငံလားဒီပြည်မတွေမှာလည်းပဲဟာအလုပ်ကရရှိရင်းနဲ့အဲ့ဒီဆင်းရဲမွေးတယ်မူမကယ်နိုင်သေးဘူးကျွန်တော်တိုင်းလာလို့ပြေးမယ်ဆိုတော့ကျွန်တော်မရှိတဲ့အစိုးရအနေနဲ့ဘာမှပြေးနိုင်မဘောကမရှိဘူးဘာလို့သူတို့တဖြည်းဖြည်းနဲ့ဒီနိုင်ငံလားဒီအခွင့်အရေးကိုတောင်းမယ်ဆိုရင်တော့ဟာတဖြည်းဖြည်းဆိုင်အစ်တော့တိုးတက်လာမယ်ကဒါ process ကြီးရတော့ကြာပါပါဆိုတော့အားလုံးဆိတ်ရှင်ရှင်နဲ့ဟာဒီကုတ္တမတော်ကလည်းဘာပဲလို့သူတို့ပြေးကြမခံဘူးဆိုတော့ဒီတော့နေလို့ရပြန်တားရတယ်ပေါ့ဗျာစတိုင်ပြည့်ရှင်လို့ကြည့်ပြီးတော့ဒီပြည်ပြည်စီဝါရေးပိုင်းဆိုင်ရာနိုင်ငံသားတွေသူတို့နိုင်ငံသားတိုင်းနာတွေလှုပ်လှုပ်ခွေစီဝါရေးတွေခွေရေးတွေစသည်တောင်းပါရင်တော့ဒီနေ့တော့အစီအပြေနဲ့အဲကျွန်တော်မလုပ်ရဲဆဲလုပ်ခကောင်းတဲ့နိုင်ငံကြီးနိုင်ငံကြီးညီလာခံကြီးပါခင်ဗျာဟုတ်ကဲ့ပါပဲ
ကျေးဇူးတင်ပါတယ်ဦးကျော်လင်းနောက်တူကအမေရိကန်ပြည်ထောင်စုကကိုကျော်မရာထူးကိုကျော်မရာထူး27ရာစုပင်လုံနဲ့ပတ်သက်ပြီးတော့အထိမိဆုံးနဲ့အတူဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့အဲအခုလုပ်တဲ့ဒီအဲ27ရာစုဟိုပေါ့ဒီဟိုပင်လုံးညီလာခံမှာကျွန်တော်တို့ကအဲဇူလိုင်လလောက်ကစပြီးတော့ပေါ့နော်ကျွန်တော်တို့ဒီအမျိုးသားပြည်နယ်တင်းမြတ်ကြီးနဲ့ငင်းချိုင်းဘူဌာနဥက္ကဋ္ဌအဲဒီနိုင်ငံတော်အတိုင်ပင်ခံ And don't send to Chi Tango General Saida people kebari. The Chongmin Lujan General idea goes a lady, Lupotama, Kakedi, Chide, now General Gutangare, you will cook a Kacha General, Mayolan and Kebau, Yangu. So the Inyama General, Kainari, who's Nilagan Yep, Piravi, now Nilagan, you must send it in that shetty for my General Chongo, Tongayamaso, eh? Adigaro, and the set Wabo, then that shetty Temazo in the township for Zibonga. Now, Bidonzu Lakana, and a Pitong de Amahobu, now Dimogi, Pedre, Bidonzu, Pitunimale, hand up in it, so that Chaku Temo, what Twitchy about it. I jumble the Gago, a mute up in it, Injazi and Ninja into it. No, oh, appear to cool Yana and Bama Lazu about not just all Janet, don't let me buy it.
Okay,
I'm not giving a much, the Nolu about Look at Nila Kaya, that she landed on that today. They get on your move and me of the blue vegetable, Mimarina.
Okay, go Jamra to Jesu Mia Demare. Now do some pick of Amabina, Benesunil, not that no sooner be in Janlevamino. Champion a large from Yoga, Ugo Goji, and a set of Yazu Pelona, but the Bido. I got no dozo, Timizo, sooner back here.
Okay, ma. Kiki Chidea Mesro, Nanjonia, a Bramati Nanu, Pyojimare. She did all rot your I'm a wizard in Maria. Nibong, Charles de Conazella, Shija Lare, and the Ninda and the love become Imaro, Sabiroma, Samu Luvare, Sishi Javame, the twin name in Vaza, Bioni Jarau, Ninja Lutin, Sishi Natavame, General Life Chilabar at the end.
Okay,
Emanangama, Taina Bondo, Twino Nijaviroma, Tida Dimale, Alu Chijago. ชีจกุญญาบาบีแต่จ้องน้าแลหมู่ไปอย่างเนี่ยตะแกเล็บปิคันซานี่ก็ตายินดาปิปิริโกปูพี่တော့มาอายุสัตว์ซ้อมให้จ้าบาเมยูซาได้ตายินดาปิปิริประมาณนี้มาอัญญาจิရှိပါတယ်ရင်ထဲမှာပြောကျင်တာကိုအခုဒီညီလာကမှာပြောလိုက်ရတဲ့လူတွေရဲ့ရင်ထဲမှာလဲအတော်လေးကိုပေါ်ပါသွားမယ်လို့ကျွန်တော်ယူဆပါတယ်ဟုတ်ကဲ့ပါကျွန်တော်ပြောကျင်တာတလောက်ပါပဲကျေးဇူးများတင်ပါတယ်ခင်ဗျာနောက်တစ်ခုကစင်ကာပူမှာရှိနေတဲ့ကို
ပါဗျာဘာဖြစ်လို့လဲဆိုတော့ပွင့်ပွင့်လင်းလင်းပြောခွင့်ရတဲ့ဥစ္စာကိုလူအလုံးကကြည်နိုင်မြင်နိုင်နေဆိုတဲ့အတွက်ခင်ဗျားဘာပြောချင်လဲသူဘာဖြစ်ချင်လဲဆိုတာကိုပြည်သူစီကိုတောက်ရောက်တိုက်ရိုက်ပို့ပေးနိုင်တဲ့ညီလာခံဖြစ်တဲ့အတွက်ဒါစီစဉ်သူနဲ့ခေါင်းဆောင်ရဲ့ဟောပေါ့နော်အည်သွေးလို့ကျွန်တော်ပြောလို့ရပါတယ်အဲ့ဒီအခါမှာပြောတဲ့အခါမှာဘာသွားတွေ့ရလဲဆိုတဲ့အခါကျတော့ကျွန်တော်တို့ရှူတောင်းရပြောရတော့အင်ဂျင်နီယာစကလုံးရတော့ဒါ data analyzing လို့ခေါ်ပါတယ်အခုကသူတို့လိုချင်တာကိုနားထောင်နေပြောတယ်ဖြစ်ချင်တာကိုအကုန်ပုံမှန်လင်းလင်းပြောတယ်ဒါကိုနောက်ပိုင်းမှာကျွန်တော်တို့က design ထုတ်ပြီးတဲ့အခါကျတော့ကျွန်တော်တို့ကဘယ်ပုံစံသွားမယ်ဆိုတာကိုစိတ်ရှည်ရှည်နဲ့လုပ်သွားရင်ကျွန်တော်အမြင်ပြောရရင်တော့အောင်မြင်မယ်လို့ထင်ပါတယ်နောက်တစ်ချက်ကဟိုဝမ်းအတာဆုံးပေါ့နော်ဟိုဘိုးချုပ်အန်ဘာလာလမ်းဒီသူပြောတဲ့စကားနံပါတ်1ကသူခွဲထွက်ဖို့မဟုတ်ပါဘူးဆိုတာပြောတယ်ဒီစကားကြားရတဲ့အတွက်လေကျွန်တော်ဝမ်းတာတယ်နောက်တဲ့ချက်ကပြန်သွားတဲ့ဝါးတွေရဲ့တင်ထားတဲ့စာပိုက်ထဲမှာကျွန်တော်ဖတ်တာပြောရလို့ရှိရင်သူတို့ကလွတ်လပ်ခွင့်ရပြီကိုပိုင်းလွတ်လပ်ခွင့်ရပြီတို့မဟုတ်ဒီတိုင်းပြည်ထဲမှာရှိတဲ့လူတွေအားလုံးဟာအဖွဲ့အစည်းအားလုံးတို့မဟုတ်ပြည်နယ်အားလုံးဟာဘယ်သူနဲ့မှမပူပေါင်းရဘူးပြင်ပလူနဲ့ဘယ်သူနဲ့မှမပူပေါင်းရဘူးလို့တားမြစ်ချက်ကိုတင်ပြထားတဲ့ဆိုတဲ့ကိုကဒီလူတွေဟာဒီနိုင်ငံအတွက်တော့ဟိုရေးရှိမှာကျွန်တော်တို့အတွက်အကောင်းဆုံးမြင်နေပါပြီလို့ပဲကျွန်တော်ပြောချင်ပါ
ဟုတ်ကဲ့ကိုနေဦးလင်းကျေးဇူးတင်ပါတယ်ဥပဒေညင်တချို့တင်ပြချက်တွေမှာဒီတစ်ဖက်နဲ့တစ်ဖက်တိတ်ပြီးတော့အလန်းကွာလွန်းနေတာမျိုးရှိသလား
အော်ဒီလိုခင်ဗျဟိုကျွန်တော်ကတော့တစ်ဖက်ကဟိုအကောင်းမြင်တာရှိပါတယ်ဆိုလိုတာကဒီအခု KNU ကတင်ပြချက်မှာသူတစ်ဖက်တည်းတည်းမဟုတ်ဘဲနဲ့ဂျန်နဲ့ကရင်ဖွဲ့စည်းတွေလည်းစုစည်းပြီးတော့ပေါ့နော်ဆိုတော့အဲ့လိုတင်ပြချက်တွေရှိပါတယ်နောက်တစ်ခါကျတော့ဂျန်နဲ့တိုင်းသားအဖွဲ့စည်းတွေမှာလည်းဒီအပြစ်အခုလက်ရှိ NCA လက်မှတ်မထိုးရသေးတဲ့အဖွဲ့တွေပေါ့ဆိုတော့သူတို့ကလည်း UNFC ရဲ့ position ဆိုပြီးတော့ဟိုရည်တည်ချက်ပေါ့နော်အဲ့လိုဆိုပြီးတော့ခါကြတော့သူတို့ကအဖွဲ့အလုံးကဒီ UNFC ရဲ့ဒီဘာခေါ်မလဲရည်တည်ချက်ကိုဝိုင်းပြီးတော့ပြောကြတဲ့ဟာမျိုးရှိပါတယ်ဒါပေမဲ့တစ်ဖက်ကလည်းဒီတပ်မတော်ဘက်ကတော့ဒါနားလည်မှုပေးရမှာပေါ့လေသူတို့ကတော့2008ဖွဲ့စည်းပုံအခြေခံဥပဒေကိုဒါကာကွယ်ပြီးတော့ပြောတဲ့ဘိုင်းတွေရှိပါတယ်အဲ့တော့ကျွန်တော်မြင်လာတော့ဒီပွဲမှာတော့ကိုယ့်ရဲ့ရည်တည်ချက်ကိုကိုပြီးတော့
hello
ဘာကောင်းလဲပြောကြတဲ့အနေထားပါပဲ
ဟုတ်ကဲ့
အဲ့တော့ဒါမဲ့တစ်ချက်ပိုင်းကျွန်တော်စိုးရိမ်ပါတယ်ဒီရုပ်မြင့်တန်ကြားကနေပြီးတော့ဓာတ်ရိုက်ထုတ်လွှင့်ပေးနေတဲ့အချိန်မှာကြတော့ကျွန်တော်တို့မြန်မာပြည်သူတွေကဒါတွေကိုနားထောင်နိုင်တဲ့ဟိုဘာကောင်းလဲသီးခံနိုင်စွမ်းအားရှိပြီလားပေါ့နော်
So not to check out at all. General Rudy, a group beyond the case anima, the two, a son of the Lu, you saw in the LSE there. Not to catch at all the two guys at all there, but come like Gunet, the Borama Tree, I see me. General Malau, the Mulu, you saw it.
Okay.
Through ye, oh, Lulaja, the map you grow, not on the Lula, you saw it.
Okay. Uzi do Omin in Neo, the Sunu Jetima, the two.
ဘောသူညင်ရတော့ဒါအကောင်းမြင်ဆွေးနွေးချက်တွေကိုနားထောင်ပြီးတော့ကိုယ့်ဘာသာကိုစိုးရိမ်စေများရှိလားရှိတာမျိုးပေါ်လာတာမျိုးရှိလားအဲကျွန်တော်ကတော့ဟိုကိုအောင်မြင်တဲ့တူပါတယ်မရှိပါဘူးဘာဖြစ်လို့လဲဆိုတော့ကျွန်တော်တို့ဒီမှာဟိုနှစ်ပေါင်းရောက်များစွာပေါ့နော်ဒီပြည်တွင်းမှာပြည်ပင်တားမြစ်ထားတဲ့အခါကျတော့ဟိုတိုင်းသားတွေဘာစင်းအားလဲဆိုတာတမားတွေမသိရဘူးတမားတွေဘာစင်းအားလဲဆိုတော့တမားတွေ တိုင်းသားတွေအဲ့လိုတင်ပြတဲ့ခါကျတော့ဟိုဗမာလူငယ်တွေဗမာတွေပေါ့နော်အတော်များများဒီ Facebook ဒီပါတွေမှာသူအဟောရတယ်ပါတွေ့တယ်ပြီးတော့မှသူရဲ့တုံ့ပြန်ချက်တွေပါတွေလည်းအဲ့လိုမှရှိတယ်ရှိတဲ့ခါကျတော့ကျွန်တော်နားလည်တာကဒါတွေကဘာလဲဆိုတော့အကုန်လုံးကိုပိတ်ဆို့ထားလို့ဟိုအခြေအနေကြီးကိုဟိုတားမြစ်ထားလို့ဒီလိုဖြစ်ရတာတယောက်ဒေါ်ဆန်းစုကြည်ကဒီနေ့မိခွန်းနဲ့မှာပြောသွားပြီးဒီလိုမျိုးဟိုစန့်ကျင်တာတွေဒီလိုမျိုးဟိုကဖြစ်တာတွေအကုန်လုံးကပုတ်ခတ်တက်ခိုက်တာတွေလည်းရှိတာပေါ့နော်ဒါတွေအကုန်လုံးကသူလက်ခံပါတယ်ဒါတွေကစပြီးတော့စကားပြောတာတွေဖြစ်တယ်တစ်ဖက်နဲ့တစ်ဖက်ကြားရမယ်နားထောင်ရမယ်ပြီးတော့မှကောင်းတဲ့ဟာတွေဘယ်ဟာဖြစ်နိုင်တယ်ဘယ်ဟာမဖြစ်နိုင်ဘူးဆိုတာသွားမယ်ဆိုပြီးတော့မှသူပြောရတဲ့ခါကျတော့ကျွန်တော်ဒီမှာအဆအူပဲဆိုတဲ့ခါကျတော့ကျွန်တော်တူးချင်းအနေနဲ့ကတော့ဟိုဒါတွေကိုနားယူဝသွားအောင်ဟိုပြောဖို့လိုတယ်ဘာလို့လဲဆိုတော့ကျွန်တော်ကြတော့တော်တယ်မှာကျွန်တော်နေဘူးလေ10မိနစ်နေဘူးလေမာဗမာလူမျိုးကြီးဝါတာတို့ဗမာတွေကဘာဖြစ်တယ်ညာဖြစ်တယ်တို့ဟိုကကိရင်နေဆိုပျော်လို့ခေါ်တာတို့ရှမ်းနေဆိုရင်အဲ့ဒါဟိုမန်မာရောက်တို့ဘာလို့ညာဆိုတာကျွန်တော်ကကြားဘူးလေဒါပေမဲ့ဒီမျိုးပေါ်ကဒီဗမာတိုင်းသားတွေဘာတွေဆိုလဲမကြားဘူးအဲ့လိုပြဿနာတွေအများကြီးရှိတော့အခုလိုလွတ်လွတ်လပ်လပ်ပြောဆိုတဲ့ခါမှတကယ်အဖန်တွေကိုကြားရတာဟာလက်ဖက်စလုံးတွေကောင်းသွားတယ်လို့တော့ကျွန်တော်ထင်တယ
်ဟုတ်ကဲ့ခင်ဗျာစကိုင်းတိုင်းမော်လိုက်မျိုးကဦးကြအောင်ခင်ဗျာ21ရာစုပင်လုံးနဲ့ပတ်သက်ပြီးအကောင်းဆုံးအတူဆုံးအထီးမီဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဒီပင်လုံးနဲ့ပတ်သက်ပြီးမှကျွန်တော်အကောင်းဆုံးကိစ္စရနားနဲ့ဆွေးနွေးရရင်ကတော့ကျွန်တော်တို့ရဲ့မြန်မာနိုင်ငံရဲ့ဒီပင်လုံးညီလာခံကိုဆွေးနွေးဖို့ရမဆောင်ရနိုင်ငံလည်းနှစ်ပေါင်း60ကျော်များကြာခဲ့ပါတယ်ဒီခုအချိန်မှာအခုလိုဆွေးနွေးနိုင်တာကိုပဲကျွန်တော်အနေနဲ့အထူးပဲလိုက်လိုက်လူလဲဆိုတဲ့ကျေးတင်ပါတယ်ဒါကြောင့်မို့ကျွန်တော်တို့မြန်မာနိုင်ငံမှာရှိတဲ့အရင်သားဒီဟိုမောင်နှမတည်းရဲ့စိတ်ရဲ့စိတ်ဓာတ်ဒီစိတ်ထားဒီတူညီမှုဆက်ကန်လေးစားတဲ့စိတ်ဓာတ်ဒီညာစွာဖြင့်ပြုလုပ်သွားကြမယ်ဆိုလို့ရှိရတော့ကျွန်တော်တို့ရဲ့နိုင်ငံဟာမအောင်မြင်နိုင်ဘူးဆိုတာမရှိနိုင်ပါဘူးအတ္တတွေမာနတွေဆိုတာတွေရောဘေးဖယ်ပြီးမှမတူတာတွေဘေးဖယ်ပြီးမှတူညီတာတွေဝိုင်းဝန်းပြီးမှဘောတင်ကြီးကနဲ့စိတ်ထားတန်တန်ဖြင့်လုပ်သွားကြလို့ရှိရတော့ဖြင့်အထူးပဲကျွန်တော်တို့ရဲ့မြန်မာနိုင်ငံဟာအထောက်အထိပ်ကိုမလွဲမသွေရောက်ရှိနိုင်ပါတယ်လို့ကျွန်တော်အဲ့လောက်ပဲဆွေးကြားလို့ပါတယ်ခင်ဗျာ
ဟုတ်ကဲ့ဦးကြောင်ကျေးဇူးတင်ပါတယ်နောက်တစ်ခုကတော့ပြေမျိုးကကိုတင်သေးဝင်းကိုတင်သေးဝင်းရေ21ရာစုပင်လုံးအကောင်းဆုံးအထိပ်မီဆုံးအတူဆုံးဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ကျွန်တော်တို့မြန်မာပြည်သူ350ကျော်ရဲ့ဒါမိုးလင်းတဲ့ဒီလိုပြောရမှာမိုးလင်းတဲ့အချိန်ကရောက်ပြီလို့ကျွန်တော်ပြောရမှာပဲဗျာကျွန်တော်နေပေါင်း60ကျော်အမောင်းကြလာခဲ့တာဒါအရင်ကျိုးစိုးဝါးတာတဲ့တနင်္ဂနွေလုံးကလေနောက်တစ်ချက်ကကျွန်တော်တို့ရှေ့ဦးတဲ့လုပ်ငန်းရှင်တွေအကုန်လုံးတိုင်းသားကောင်းဆောင်ရောမေစုရောတက်ချုပ်ရောအကုန်လုံးလောက်ကြပါကျွန်တော်တို့ပြည်သူအားလုံးကျွန်တော်ဝိုင်းဝန်းကူညီပံ့ပိုးမှာပါလို့အားလုံးအားပေးမှာပါနောက်တစ်ချက်ကအပြည့်အမောက်တွေရှိပါတယ်အားလုံးတတိယပေါ်ရကြပါပါနောက်တစ်ခါကျွန်တော်တို့ရကိုင်းလွတ်တော်ကိုတရားပြောသွားတယ်အမေစုဟာသူ့အပြင်လို့အဲနာမည်ကောင်းလို့ကျင်းလို့ဆိုတော့လုံးဝမဟုတ်ပါဘူးကျွန်တော်တို့ပြည်သူအားလုံးတနင်္ဂနွေလုံးဝပြည်သူလူထုအပေါ်မှာစေတနာမေတ္တာအရင်ကနဲ့လုပ်နေတာပါဘယ်သူ့အတွက်မှမဟုတ်ပါဘူးလို့ကျွန်တော်တို့အဲ့ဒါတခုတော့ကျွန်တော်ရေပြောလို့ပါတယ်အားလုံးသတိနဲ့လုပ်ကြပါလို့ကျွန်တော်စိုးရင်လို့ပါအထက်မောက်တွေရှိပါတယ
်ဟုတ်ကဲ့ပါကိုတေတေဝေးကျေးဇူးများကြီးတင်ပါတယ်ရန်ကုန်မြို့ကကိုညံလင်းဆွေးနွေးပါခင်ဗျာ
ဟုတ်ကဲ့ပါခင်ဗျာဟုတ်ကဲ့ကျွန်တော်ဆွေးနွေးချင်တာကတော့ဒီမီလာကန်ကိုအောင်မြင်အောင်အစိုးရတက်မတော်နဲ့တိုင်းရင်းသားလက်နက်ကိုင်တွေအားလုံးညှိနှိုင်းရပါမယ်။ MCA ကိုလက်မှတ်မထိုးရသေးတဲ့အဖွဲ့တွေဟာလက်မှတ်ထိုးကိုထိုးတင်ပါတယ်။ဒါ ው တော့တိုင်းရင်းသားတွေဘက်ကလာရောတင်ပါတယ်။ဒေါက်တာဆန်းစုကြည်ဦးဆောင်နေတဲ့အခုအချိန်ဟာအကောင်းဆုံးအချိန်ဖြစ်တဲ့အတွက်ဒီအစိုးရဆက်တမ်းမှာသာဝရငြိမ်းချမ်းရရှိအောင်မဖြစ်မနေလုပ်ရပါမယ်
။ဟုတ်ကဲ့
တိုင်းရင်းသားတွေလက်နက်ကိုင်တွေဘက်ကလိုလားတဲ့တောင်းဆိုချက်တွေအကုန်လုံးရဖို့တော့ဘလို့မှမဖြစ်နိုင်ပါဘူးလို့ကျွန်တော်ယူဆပါတယ်။ဒါကြောင့်ဒီ27ရာစုပင်လုံးကတဆင့်နိုင်ငံရေးဆွေးနွေးပွဲတွေမှာညီညွတ်စွာနဲ့ပုံလိုလားချက်တွေကိုညှိနှိုင်းဖော်ထုတ်ကြောင်းဆိုဖို့လိုပါမယ်။ အဲ့ဒီကတစ်ဆင့်မှာလာငင်းကြိုင်းအတွက်ရောဖက်ဒရယ်ပြည်အောင်စုနဲ့တိုက်ညီတဲ့ဖွဲ့စည်းပုံအခြေခံဥပဒေပေါ်ပေါက်ဖို့အထီးပါမြမတက်မတော်ဘက်ကလာရောလာရေးကိုတွန်းအားပေးနိုင်ပါမယ
်ဟုတ်ကဲ့
တော့အလွန်အရေးကြီးတဲ့အခန်းကဏ္ဍကပါဝင်နေတာကိုခင်ဗျာအထီးတော့ရရင်ဒီအစိုးရလက်ထက်မှာ27ပြည်လုံးအောင်မြင်ဖို့တိုင်းရင်းသားလက်နက်ကိုင်တွေဘက်ကပုံစံလာချက်တွေစပန်တဲထွက်ဖို့အရေးကြီးပါတယ်ဒီလိုအားကအတားတွေကိုရှော့ချပြီးညှို့ကြမယ်ဆိုရင်တော့ပြည်အောင်စုငင်းကြိုင်းရင်းနဲ့အတူဖက်ဒရယ်စနစ်အတွက်လိုအပ်တဲ့ဖွဲ့စည်းပုံအခြေခံဥပဒေတည်ရက်ပေါ်ပါဒီ9နှစ်အတွင်းပေါ်ထွက်လာနိုင်မယ်လို့ကျွန်တော်ယုံကြည်ပါတယ်ခင်ဗျာကျေးဇူးတင်ပါတယ
်ကိုညာလင်းကျေးဇူးတင်ပါတယ်ထိုင်းနိုင်ငံကကိုတီလယ်မှုကဲကိုတီလယ်မှုရေဘယ်လိုမြင်နေလဲ
ဟုတ်ကဲ့ခင်ဗျာဒီနေ့ကတော့ကျွန်တော်တို့အမြင်နဲ့တော့ကျူးလို့ရတယ်ဝန်လည်းဝန်တာပါတယ်ဗျာဒါပေမဲ့ကျွန်တော်တို့ကအခုကျွန်တော်တို့နားထောင်နေရတော့ဆိုရင်တော့ဒီတိုင်းရင်းသားတွေကပြောဆိုတာတွေကကျွန်တော်တို့အင်တာမှအားရပါတယ်သဘောလဲတူပါတယ်သဘောလဲကျပါတယ်ကောင်းလဲကောင်းပါတယ်နော်နိုင်ငံအကျိုးလည်းပြုတဲ့စကားတွေသူတို့ပြောရတာပါတယ်ခင်ဗျာဒါပေမဲ့စစ်တပ်ကပြောတာကတော့နည်းနည်းလေးတင်းမာနေတဲ့သဘောရှိပါတယ်အဲ့ဒါကိုပြန်ပြီးတော့စစ်တပ်ကဖြေဆုပ်ပြီးတော့လုပ်ပါတယ်ခင်ဗျာနောက်ပြီးတော့ဒေါက်တာကြီးပြောတဲ့နော်နိုင်ငံကိုကြီးကြီးဆောင်သွားတဲ့ဒီဟိုတင်းပေါ့ဒီစစ်ဆောင်အဖွဲ့ကြီးနော်ဒုက္ခတွေကြီးကနော်ဒီပြည်နဲ့မှာပဲဒုက္ခတွေရှိပါတယ်ဒီပတ်မှာဒုက္ခတွေရှိပါတယ်အဲ့ဒါကိုနော်ဒီပြည်နဲ့ကငင်းညောင်းအောင်လှုပ်ဖို့အမှန်မှလိုအပ်ပါတယ်ဒီပြည်နဲ့ကငင်းညောင်းအောင်လှုပ်ပြီးမှသာလျှင်ဒီပတ်ကနော်စစ်ကြီးတွေကိုခေါ်တင်ပါတယ
်ဟုတ်ကဲ့ကိုတီလေမှုယေရှုအများကြီးတင်ပါတယ်ကိုတီလေမှုကလည်းအကြောင်းအသစ်ပေါ့လေဆိုတော့ကျွန်တော်တို့မောင်ဒက်တနာကအီးမေးလ်နဲ့ဆွေးနွေးထားတဲ့အထက်မှာတော့၂၁ရာစုပင်လို့မှာတိုင်းဒေသနဲ့တကိုင်ကောင်းဆောင်တွေနဲ့နိုင်ငံရေးပါတီကောင်းဆောင်အများစုဟာပြည်သူလူထုရဲ့မျှော်လင့်ချက်ကိုတင်ပြဆွေးနွေးကြတဲ့တမုံဆွဲနေတဲ့လူမျိုးဆွဲဒေသဆွဲအမိုးရရတွေပေါ်အခြေခံထားဆွေးနွေးနေကြတဲ့အတွက်အမျိုးသားပြည်လင်ကြစီထာဝရငင်းချင်းနဲ့ဖက်ဒရယ်ပြည်ထောင်စုတည်ဆောက်နိုင်ရေးအခက်အခဲပိုကြုံလာနိုင်ပါတယ်တဲ့အထူးသဖြင့်ကျင်းမြောင်းတဲ့လူမျိုးရေးအမြင်သက်သက်နဲ့နိုင်ငံအမည်ပြည်နယ်ရေးအမည်ကိုပါပြောင်းလဲဖို့တင်ပြဆွေးနွေးတာဟာပြည်သူချင်းချင်းကြားအမိုးတရားပြန့်ပေါအောင်ဖန်တီးပေးသလိုဖြစ်နေတဲ့အပြင်ဆီယနာချင်းစနစ်ကိုဖိတ်ခေါ်သလိုဖြစ်စေတာကြောင့်လက်ရှိကျင်းပစေအခြေအနေဒီအားရကျေနပ်မှုမရှိပါဘူးတဲ့ဒါကမောင်တက်တနာပါဆိုတော့ဟူအောင်သူငယ်အနေနဲ့ရောဒီနီလာကန်ထဲမှာစိတ်ပျက်စရာအခြေအနေတစ်ခုစိတ်ပျက်စရာဖြစ်ရဆုံးအခြေအနေတစ်ခုကြုံခဲ့တာမျိုးရှိရင်ဘာများရှိမလဲဟူအောင်သူငယ
်ဟုတ်ကဲ့ကျွန်တော်ပထမဆုံးပြောချင်တာအစီအမံပြုမှုလို့ပြောချင်ပါတယ်ဆိုတော့ဘာဖြစ်လို့လဲဆိုတော့အခုတက်ရှိတိုင်းရင်းသားတွေကသူတို့ရဲ့ဒီအစီအမံပြုမှုရဖို့ဘာခေါမလဲကဒူးကနန်းဆိုရင်လည်းသူတို့ကပြည်နယ်တောင်းကျင်နေလို့တော့ကျွန်တော်မထင်ဘူးဒါပေမဲ့သူတို့ကဒူးကနန်းဆိုရဲကဒူးဆိုရဲလူမျိုးအစီအမံပြုဖို့သူတို့ကဒီ7မိနစ်လောက်ပြောခွင့်ရဖို့နှစ်အကြာကြီးစောင့်ခဲ့ရတာပါနောက်တစ်ခါကျတော့လီရှောဆိုလို့ရှိရင်လည်းသူတို့ကိုလီဆူးလူမျိုးဆိုရင်လည်းသူတို့ကိုလီရှောလို့ခေါ်နေကြတာလို့စသဖြင့်ပေါ့ဗျာဆိုတော့ဒီမျိုးဒီလူမျိုးကိစ္စမျိုးတွေသူတို့ပြောကြတာတွေရှိပါတယ်ဆိုတော့နောက်တစ်ခါကျတော့အခုအဲ့ဒီကနေပြီးတော့ဆက်ပြောလိုက်လို့ရှိရင်ပေါ့ဗျာဒီအခုလက်ရှိတိုင်းရင်းသားလက်နက်ကိုင်ဖွဲ့တွေမှာသူတို့ရဲ့လက်ရှိတာဝန်ပုံမှုကြီးပုံချုပ်စသဖြင့်ဟာတွေကိုအတိမတ်မပြုတ်ချင်ဘူးဆိုတော့အဲ့လိုကိစ္စမျိုးတွေကဒါဒီနီလာကမှတွေ့လာရတာပေါ့နော်ဆ
ိုတော
့ကျွန်တော်မြင်လာကတော့ဒီအတိမတ်ပြုမှုကအရေးကြီးတယ်လို့ထင်ပါတယ်ဆိုတော့အဲ့တော့အားနည်းချက်ကဘာသွားတွေ့လဲဆိုတဲ့အခါကျတော့ဒီနီလာကန်ကိုဘာခေါမလဲအခုကျွန်တော်တို့ထမင်းစားပွဲစီစဉ်ပုံကစလို့ခုံနေရာစီစဉ်ပုံအဆုံးပေါ့နော်ဆိုတော့အဲ့ဒီမှာ conflict sensitivity လို့ရလို့ထင်ပါတယ်ဆိုတာကဟိုဒီတိုင်းရင်းသားတွေကိုတင့်တော်သလိုသူတို့ကိုနေရာပေးစီမံခန့်ခွဲမှုမျိုးတွေကနောက်တစ်ချိန်ကျရင်ဒီတဲ့ပို့ view site ပို့ view site ဖြစ်နေလို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင်ကရောဘာများတွေ့တယ်လဲစိတ်ပျက်စရာရှိတယ်ဆိုရင
်စိတ်ပျက်တာတော့မဟုတ်ဘူးဟိုဒိဋ္ဌာမဲ့စိုးရိမ်ကြတခုကတော့ဝအဖွဲ့ပြန်သွားတဲ့ကိစ္စပေါ့အဲ့တော့ဟိုဒီတကယ်တော့ပထမဟိုဗါလဲဝါအဖွဲ့ဒီနီလာကန်တက်ဖို့ကိစ္စတွေပါတွေကိုတော်စားစုကြည်နဲ့အချို့ပြည်သူမှုတွေရှိခဲ့တယ်အဲ့ဒီချိန်တုန်းကတော့ဟိုပေါ့ဦးပေါ့ယူကြီးဦးဆောင်ပြီးတော့မှသူတကယ်ဟိုကိုယ်စားလှယ်တွေကောင်းဆောင်နေလာတက်တယ်ဒါပေမဲ့အဖြေတော့ပြေးမသွားဘူးပေါ့ဒါပေမဲ့နောက်ပိုင်းကျွန်တော်တို့ပြန်သိရသလောက်ဒီဦးရဲ့ဖိအားပေးမှုတွေပါလည်းရှိတယ်တောင်းဆိုမှုတွေလည်းရှိနိုင်တယ်အဲ့ဒီချိန်တည်းကနေလာပြီးတော့တက်တာပေါ့နော်ဒါပေမဲ့လည်းတကယ်ကိုဒီအစင်းမိတ်အဖွဲ့လောက်ပဲပေါ့ဟိုဗါလဲဆက်ဆံရေးရုံးကကိုယ်စားလှယ်လောက်ပဲလွတ်တယ်ဗာညာဆိုတော့ဟိုဒါကြီးကတော့ဒီမဖြစ်ခဲ့ဘူးလို့တော့ကျွန်တော်နားလည်တယ်ပေါ့နော်ဒါပေမဲ့ဒေါက်တာစုကြည်ကတော့ဒါကိုအပြစ်မမြင်ပါဘူးဒီတော့မှဖြစ်သွားတဲ့ပြဿနာတွေအတွက်လည်းဘယ်သူမှအပြစ်မတင်ပါနဲ့အဲပြန်ပြီးတော့မှဟိုပြောဆိုမှာပါညာဆိုတော့အဲ့တော့ဟိုမိတ္တရက်ခံစားတွေပါပြီးပို့ရဲ့အချက်တော့ရှိတယ်ဆိုတော့ဒါကကျွန်တော်တို့သင်ခန်းစာယူရမှာဒေါ်လာမဲ့ငွေငွေတိောက်ရေးတွေမှာဒီဝအဖွဲ့လိုမျိုးအင်အားကြီးရဲ့လက်နက်ကိုင်တပ်ဖွဲ့တွေနဲ့ပတ်သက်ရင်အများကြီးသတိထားပြီးတော့မှဆောင်ရွက်ရမယ်အများကြီးစူးစမ်းရအောင်မယ်လို့တော့
ဒီကနေသင်္ကန်းစာယူနိုင်တယ်လို့တော့ထင်ပါတ
ယ်။ဟုတ်ကဲ့တော်ရရှင်သူအီးမေးလ်နဲ့ပို့ထားတဲ့အထင်ပါတော့အခုပင်လုံကအမျိုးသားညီလာခံကျင်းပတယ်လို့မျိုးဖြစ်နေတယ်တဲ့ဒေါက်ဆန်စုကြည်ကပြောဘူးတယ်စစ်ဆိုးရလက်ထက်အမျိုးသားညီလာခံကျင်းပခြင်းကညီလာခံမကျင်းပမီသုံးမျိုးဆိုင်တွဲဆိုဆွေးနွေးပြီးမှညီလာခံကျင်းပတဲ့ကြောင်းပြောခဲ့တာမှတ်မိကြမှာပါတဲ့ဒါကြောင့်မိမိဆိုးရလက်ထက်သုံးပွင့်ဆိုင်ပြီးအရာရာကိုလက်တွေ့လှုပ်ဆောင်နိုင်မှာအောင်မြင်မှာပါလို့ဆွေးနွေးထားပါတယ်ဥပမာသူငယ်ဒီညီလာခံကနေပြီးတော့လူမှုအနေနဲ့တစ်ခုခုရသွားဖို့လိုအပ်တယ်ဆိုရင်အဲ့ဒီတစ်ခုကဘာလို့ဥပမာသူငယ်ပြောမလဲ
ဟုတ်ကဲ့ဟိုကျွန်တော်မြင်တာကတော့အခုချိန်မှာအရင်တစ်ချိန်တုန်းကလုံးဝမကြောက်ဘူးတဲ့စကားလုံးတွေကိုဒီညီလာခံပြီးပါပေါ့နော်အခုလူရုပ်မြင်သံကြားဒိုင်းထုတ်လွှင့်တဲ့ခါကျတော့ကြားရတာမျိုးတွေဖြစ်လာတယ်အဲ့တော့တချို့နေရာတွေမှာ shock ရှိတယ်ဆိုလိုတာကဗျာဟိုတိုင်းသားတွေကခွဲထွက်ခွင့်ဝင်တောင်းနေတာပဲပေါ့တိုင်းသားအသီးသီးကလည်းပြည်နယ်တွေတောင်းနေကြတယ်ဒါမျိုးတွေပေါ့နော်ဆိုတော့အရင်နောက်တစ်ခါနိုင်ငံနိုင်ငံမယ်ဟိုကပြောင်းဖို့တောင်းနေပေါ့စသဖြင့်ဒါမျိုးတွေကြားလာတဲ့ခါမှာကျွန်တော်မြင်တာကတော့ရှေ့လျှောက်ဘာလို့သလဲဆိုလို့ရှိရင်ပို့ပြီးတော့ဒီထက်အပြန်အလှန် debate ပေါ့နော်ဟိုအပြန်အလှန်ဆွေးနွေးပွဲတွေပို့လို့မယ်လို့ထင်တယ်ဒါတွေကရပ်ပစ်လိုက်လို့မရဘူးကျွန်တော်တို့ရှေ့ဆက်ပြီးတော့ပို့တိုးပြီးတော့ဒီအပြန်အလှန်ဆွေးနွေးပွဲတွေကပို့လောက်ရလောက်သင့်တယ်လို့ကျွန်တော်ထင်ပါတယ
်ဟုတ်ကဲ့ဦးစီသူအောင်မြင့်နေနဲ့ရောလူလူဟာတခုခုဒီညီလာခံကနေရာသွားသင့်တယ်ရာသွားစီခြင်းနေဆိုရင်အဲ့ဒါဘာတခုခုလို့ဦးစီသူအောင်မြင့်ပြောမလဲ
အဲကျွန်တော်ထင်တယ်ဒီညီလာခံကနေပြီးတော့မှပထမဦးဆုံးတို့ရရဲ့ဒီအဖြစ်ညာဖွင့်နေမှုပေါ့ဒီဘုရားတော်ကိုအောင်ငြိမ်းပြောတာနဲ့တူပါတယ်ဒါကိုတို့ရပြင့်တယ်ရလည်းရသွားတယ်ဘာလို့ဆိုတော့ကျွန်တော်တို့ဒီမှာအဲသတင်းမီဒီယာလွတ်လပ်ခွင့်ဆိုရင်ပုံနှိပ်တွေတော့ပဲလွတ်လပ်တာလေပုံနှိပ်မှာတော့ဘုရားတော်ကဒီတိုင်းသားတွေအဲ့ဒီဘုရားတော်ကလို့ပြောတော့ဒီညီလာခံနဲ့မှာထပြောတဲ့ဟာကကျွန်တော်တို့ပုံနှိပ်စာပေလောကနဲ့ဆိုအဖွင့်နေပြောဘာမှမထူးခြားဘူးဘာလို့ဆိုဒီမွန်တော်လိုင်းသမိုင်းတို့ပြင်းတော်လိုင်းသမိုင်းတို့စောပတ်ဦးကြီးကဘယ်လိုဖြစ်တယ်တို့အဲ့ဒီဗိုလ်ချုပ်များရဲ့ကိုရဲထုတ်ပတ်တွေအကုန်လုံးရှိနေပြီသားပဲဒါပေမဲ့ဒါရင်းနဲ့ပတ်သက်လို့ဒီတိုင်းတပြည်လုံးကိုပြန့်နှံ့တဲ့ရုပ်သံမီဒီယာတွေဘာတွေမှာထုတ်ဖော်ပြောဆိုတာတွေကဒါအခုဒီညီလာခံမှာပထမဦးဆုံးဖြစ်သွားတဲ့အခါကျတော့ဒါပဲပြောဒီသတင်းမီဒီယာလောကခွင့်ကိုလည်းအစာပြုပေးလိုက်ရဟိုရောက်တယ်နောက်တစ်ခုကပြည်သူတွေကလည်းဒီတန်းနဲ့နားထောင်ဖို့လိုတယ်အဲဗမာတိုင်းသားတွေကလည်းတခြားသောတိုင်းသားတွေကလည်းဘာလူလားနေတယ်ဘယ်လိုမျိုးစိတ်ဆန္ဒချက်ရှိနေလဲဆိုတာကိုလည်းသူတို့သိသွားရတယ်ခြားတိုင်းသားတွေကလည်းတို့ရေခုလိုပြောလိုက်လို့ဘာတိုင်းသားတွေကဘယ်လိုတုံ့ပြန်တယ်လဲဆိုတဲ့ဥစ္စာလို့သူတို့ပြသွားတဲ့ခါကျတော့ဒါကောင်းမှုနဲ့ရလတ်လို့ထင်ပါတယ
်။ဟုတ်ကဲ့ပါခင်ဗျာ။ဒါအစကောင်းလို့ပင်တိုင်းဆွနွေးသူနှူးရဲ့ဆွနွေးချက်တွေကနေကျွန်တော်ဒီလိုပဲနားလည်မိပါတယ်။ပင်တိုင်းဆွနွေးပြတဲ့ဥအောင်သူငယ်အီစုသူဦးစီသူအောင်မြင့်ဒါရဲ့ပေါင်းဆွနွေးသူသောတာရှင်တွေအားလုံးနဲ့နားဆင်သူသောတာရှင်အားလုံးအထူးပဲကျေးဇူးတင်ပါတယ်ခင်ဗျာ။နောက်တစ်ပတ်ဒီနေ့ဒီချိန်ဒီနေရာမှာနောက်အကြောင်းအရာတစ်ခုနဲ့ကျွန်တော်တို့ထပ်ဆွနွေးကြသေးတာပေါ့ခင်ဗျာ။
ကိုကြကြသိန်းဆွေးနွေးတင်ဆက်တဲ့စနေညတိုက်ရိုက်လေလံအစည်းအဝေးကိုနားဆင်ခဲ့ရတာဖြစ်ပါတယ် VOA ကနေမြန်မာဘာသာအစည်းအဝေးကိုည7:00နာရီထိဆက်လက်ညင်ညာပေးနေပါတယ်သောရရှင်နေနေကျွန်တော်တို့ VOA မြန်မာပိုင်းကထုတ်လွှင့်ပေးနေတဲ့သတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုကျွန်တော်တို့ရဲ့ website ဖြစ်တဲ့ www.burmese.voanews.com ဆိုတဲ့ internet မှာပြန်ပြီးတော့နားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာဘုရားစာပြီးတော့တရင်ချင်းချုပ်ကိုနန်းလောင်ကခြေညာပေးမှာဖြစ်ပါတယ်ခင်ဗျာ
ကမ္ဘာစီးပွားရေးအင်အားကြီးနိုင်ငံ20 G20 ထိပ်သီးညီလာခံကိုတခြားကမ္ဘာကောင်ဆောင်တွေနဲ့အတူတက်ရောက်ဖို့အမေရိကန်သမ္မတဘရက်အိုဘားမားတရုတ်နိုင်ငံဟန်ဂျိုးကိုစနေနေ့နေ့ခင်းပိုင်းမှာရောက်ရှိပါတယ်ညီလာခံမကျင်းပခင်မှာတရုတ်သမ္မတရှီကျင်းပင်နဲ့အိုဘားမားတွေ့ဆုံမှာပါထိပ်သီးညီလာခံကိုတနင်္ဂနွေနဲ့တနင်္လာနေ့ရက်ကျင်းပမှာဖြစ်ပြီးတင်ညီလာခဲ့ပြီးရင်တော့မစ္စတာအိုဘားမားဟာလာအိုစ်နိုင်ငံဗီယန်ဂျင်းကိုဆက်လက်ထွက်ခွာပြီးအင်္ဂါကနေကြာတာပတိနေ့ထိကျင်းပမယ်အရှေ့တောင်အာရှနိုင်ငံများအသင်းအာဆီယံနဲ့အရှေ့အာရှထိပ်သီးညီလာခံကိုတက်ရောက်မှာဖြစ်ပါတယ်ရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်ဥက္ကဋ္ဌဖြစ်တာဝန်ယူမဲ့ကုလသမဂ္ဂအတွင်းရေးမှူးချုပ်ဟောင်းကော်ဖီအာနန်ဟာဒီကနေ့စနေညနေမွန်လွဲ3နာရီကျော်မှာမြန်မာနိုင်ငံလေးစိတ်ကိုဆက်ရောက်လာခဲ့ပါပြီ။မစ္စတာအာနန်ဟာစက်တင်ဘာလ5ရက်နေ့မှာအမျိုးသားပြည်နယ်တင်မြင့်ရင်းနဲ့ငြိမ်းချမ်းရေးဗဟိုဌာန NRPC မှနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်ဒေါက်အောင်ဆန်းစုကြည်နဲ့တွေ့ဆုံဆွေးနွေးပြီးနောက်မှာပူရဲသတင်းစာရှင်းလင်းပွဲပြုလုပ်မှာပါ။အဲဒီနေ့မှာပဲမစ္စတာအာနန်ကရခိုင်ပြည်နယ်ဆိုင်ရာအကြံပေးကော်မရှင်နဲ့လုပ်ငန်းတွေနဲ့ပတ်သက်လို့ကြေညာမှလည်းဖြစ်ပါတယ်မစ္စတာအနန်သူကရခိုင်ပြည်နယ်စစ်တွေမြို့ကိုစက်တင်ဘာလ6ရက်နေ့ခုနှစ်မှာသွားဖို့ရှိပါတယ်။သူရဲ့ရခိုင်ပြည်နယ်ခီးစဉ်အတွင်းရခိုင်ပြည်နယ်တွင်သက်ဆိုင်ရာအဖွဲ့အစည်းတွေလူပုဂ္ဂိုလ်တွေနဲ့တွေ့ဆုံပြီးတော့ကော်မရှင်ရဲ့လုပ်ငန်းစဉ်တွေကိုရှင်းလင်းတင်ပြဖို့လည်းရှိပါတယ်။အမေရိကန်ပြည်ထောင်စုအလဲပိုင်းအိုကလာဟိုမာပြည်နယ်မှာစနေနေ့မနက်ကပြင်းအား 5.6 ရှိတဲ့မြင်းငလင်တစ်ခုလှုပ်သွားပြီးအမေရိကန်အလဲပိုင်းကဒေသအတော်များများမှာဒီငလင်လှုပ်တာကိုသိလိုက်ကြပါရတယ်။ခုချိန်ထိတော့တရားရတဲ့တရင်မရှိသေးပဲအိုကလာဟိုမာစီးတီးမြို့ခံတွေကတော့ပျက်စီးဆုံးရှုံးမှုတွေဖြစ်ခဲ့တယ်လို့ပြောကြောင်းအဲဒီဘက်ကလာတဲ့တရင်တွေမှာဖော်ပြထားပါရတယ်။
သတင်းချင်းချုပ်ကိုနန်းလောင်ချင်ကြပေးခဲ့တာပါ။ဒီညအစည်းအဝေးထုတ်လို့ရမှုကမဆုမဖြစ်ပြီးတော့အင်ဂျင်နီယာကတော့ Richard Smith ဖြစ်ပါတယ်။ View American တန်ကျန်နေကင်းမြန်မာဘာသာအစည်းအဝေးကိုမြန်မာစံတော်ချိန်ည9:00ကနေ 10:00 ထိ line to meter 24 25 30နဲ့ 50 နဲ့ line to meter 190တို့ကနေအတန်လွှင့်ပေးခဲ့တာပါ။ View ကိုနားဆင်တဲ့အတွက်လည်းကျေးဇူးတင်ပါတယ်။သောရရှင်လေးအားလုံးရှင်လန်းချမ်းမြေ့ကြပါစေခင်ဗျာ။ကျွန်တော်ရန်နိုင်ပါ
This program has come to you from the Voice of America, Washington.